Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2014ခုနှစ်ဩဂုတ်လ8ရက်တောက်ကြနေညပဲ VOE စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 25 32 51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လို့ပါဒီနေ့ညနားဆင်ရမယ့်သတင်းတွေမှာတော့နေပြည်တော်မှာဒီနေ့စတင်ကျင်းပနေတဲ့အာဆီယံဝန်ကြီးအဆင့် CEO မှာတောင်တူပင်လယ်မှာပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပေါ်ဝင်ဒေသရင်းပြဿနာတွေကိုဆွေးနွေးဖို့ရှိနေပါတယ်။ Israel နဲ့ Palestine ကြားအပြစ်ခတ်ရဆဲရေးတွေဆုံးသက်ပြီးတိုက်ပွဲတွေတကြောပြန်ဖြစ်နေပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးမှာပါ
။နေပြည်တော်ကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ပထမနေ့အစည်းအဝေးမှာသမ္မတဦးသိန်းစိန်ကအာဆီယံနိုင်ငံတွေနဲ့ကြံကဘာနိုင်ငံတွေကြားဆက်သွယ်ရေးမဟာစီမံကိန်းအကောင့်ထည့်ဖော်ဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့တဲ့အခါမြန်မာနိုင်ငံနဲ့ဘလို့အကြောင်းအရာတွေကိုဆွေးနွေးကြမှာပါလဲ။
ကျွန်တော်တို့ဆောင်ရွက်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဒါအမေရိကန်အစိုးရအနေနဲ့ပို့ပြီးတော့နားလည်အောင်အဲ့တော့ကျွန်တော်တို့ရဲ့ရင်ဆိုင်နေတဲ့စိန်ခေါ်မှုတွေပေါ့။ဒါဒီစိန်ခေါ်မှုတွေပေါ်မူတည်ပြီးတော့မှနှစ်နိုင်ငံပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာတွေဒါတွေကိုကျွန်တော်တို့ဆွေးနွေးဖို့ရှိ
ပြန်ကြားရေးဝန်ကြီးဦးရဲထွန်းနဲ့ VOE တီတန့်တွေ့ဆုံမြန်မြန်ကမှအခုလိုကြားကြရမှာပါ။အဲ့ဒီနောက်မှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်အတွင်ပြုတ်ပြင်ပြောင်းလဲရေးတွေတကယ်ပဲအကောင့်ထဲဖို့ဖြစ်တော်မှာလားဆိုတဲ့သတင်းဆောင်ပါတွေကိုနားဆင်ကြားရပါမယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာတော့အခုတောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်။
မြန်မာနိုင်ငံမှာဒီနေ့စတင်ကျင်းပနေတဲ့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတောင်တရုတ်ပင်လယ်ပြင်တွင်ပိုင်နက်နယ်မြေအငင်းပွားနေတဲ့ကိစ္စကိုအဓိကဆွေးနွေးဖို့ရှိနေပါတယ်။အသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေအထိကြုံနေရတဲ့ကိစ္စတွေရှောင်ရှားနိုင်မှုအမြန်ဆုံးဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလဲအာဆီယံအတွင်းမှုကျုပ်လီလျုံမင်းကပြောဆိုခဲ့တာပါ။တောင်တရုတ်ပင်လယ်ပြင်အငင်းပွားမှုမှာသက်ဆိုင်ရာနိုင်ငံတွေစောင့်ထိန်ရမယ့်ကိစ္စနဲ့ပတ်သက်လို့ DOC လို့ခေါ်တဲ့ကြီးညာချက်တရက်ကို2002ခုနှစ်ကတည်းကအာဆီယံနဲ့တရုတ်နိုင်ငံတို့ကြားသဘောတူညီချက်ရရှိထားခဲ့ပေမဲ့လိုက်နာကျင့်သုံးရမယ့်လုံထုံးလုံနည်းတရက်ကတော့အခုချိန်ထိရေးဆွဲနိုင်ခြင်းမရှိသေးပါဘူး။အာဆီယံအသင်းဝင်တွေဖြစ်ကြတဲ့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းတို့နဲ့ပိုင်ဆိုင်မှုကြောင့်မကြာခဏတင်းမာမှုအခြေအနေတွေပေါ်ပေါက်နေတာတွေကိုရှောင်ရှားနိုင်ဖို့ပြဿနာတွေကြုံရတဲ့အခါမျိုးမှာလည်းကိုင်တွယ်ဖြည့်ရှင်းနိုင်မှုလုံထုံးလုံးဤတစ်ခုအမြန်ဆုံးလိုအပ်နေတယ်လို့အာဆီယံတွင်းမှုကချုပ်ကပြောဆိုခဲ့တာပါ။အာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးနဲ့တဆက်တည်းကျင်းပမယ့်အာဆီယံဒေသဆိုင်ရာလူညွေးဆွေးနွေးပွဲ ARF ကိုတော့အမေရိကန်ပါဝင်အာရှပစိဖိတ်နိုင်ငံတွေကထိတ်တန့်အရာရှိတွေတက်ရောက်ကြမှာဖြစ်ပါတယ်။ ARF အစည်းအဝေးဘက်ကတက်ရောက်မဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့မြန်မာနိုင်ငံမှာပြည်ရင်ပြောင်းလဲမှုတွေနဲ့လူ့ခွင့်ရေးအခြေအနေတွေကိုတိုးတက်အောင်ရှေ့မြင့်ဆောင်ရွက်ဖို့အစိုးရတာဝန်ရှိသူတွေကိုတိုက်တွန်းလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။
အာဖဂန်နစ္စတန်နိုင်ငံကပြည်မသမရလောင်းနှုတ်ဟာရွေးကောက်ပွဲရလနဲ့ပတ်သက်လို့အငင်းပွားနေတာကိုအဆုံးသတ်ပြီးညှို့ညွတ်တဲ့အမျိုးသားအစိုးရတရားပေါ်ထွက်လာရေးကြိုပမ်းဖို့သဘောတူညီချက်ရရှိခဲ့ကြပါရတယ်။တကြောပြန်သမရရွေးကောက်ပွဲမှာတမတမာမှုတွေရှိခဲ့ရဲဆိုပြီးဆန္ဒမဲပေါင်း8000လောက်ကိုပြန်လည်စီစစ်နေရမှာသမရလောင်းနှုတ်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းအဗ်ဒူလာနဲ့ဗနာရေးဝန်ကြီးဟောင်းအရှက်ဂနီတို့ကြားအခြေတင်ဖြစ်ခဲ့ကြတာပါ။အာဖဂန်နစ္စတန်ကိုရောက်ရှိနေတဲ့နိုင်ငံအမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီဟာသမရဟာမစ်ကာဇိုင်းနဲ့လည်းတောက်ချာနေကတွေ့ဆုံခဲ့တဲ့အပြင်ပြိုင်ဘက်ကိုစလန်ဦးကုန်းလက်ဦးစလုံးကိုလည်းကြာရာပရိနေကတွေ့ဆုံခဲ့ပါတယ်။တောက်ကြနေမှာလည်းသူတို့နှစ်ဦးစကိုနောက်တစ်ချိန်တည်းကြာစီတွေ့ခဲ့ပါသေးတယ်။မဲရစ်အတွက်စစ်ဆေးပြီးတာနဲ့နိုင်ငံတော်အစိုးရအဖြစ်ပူးပေါင်းဖွဲ့စည်းဖို့အမေရိကန်အင်အားရှိနဲ့ဒုတိယနေ့တွေ့ဆုံဆွေးနွေးအပြီးကိုစလဲလောင်းနှစ်ဦးစလုံးကတောက်ကြနေမှာသဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒီနောက်မှာသုံးဝင်ဆိုင်ဆွေးနွေးအဖြေရှာရေးပုံစံနဲ့ပြဿနာကိုဖြေရှင်းနိုင်ဖို့သူ့အနေနဲ့စူးစမ်းသွားမယ်လို့အမေရိကန်အင်အားရှိကပြောဆိုပါတယ်။ပြီးခဲ့တဲ့လကလည်းဝန်ကြီးကယ်ရီဟာဇွန်လ14ရက်တကြော့ပြန်ရွေးကောက်ပွဲရလတ်တွေနဲ့ပတ်သက်ပြီးမဲရလတ်တွေကိုစစ်ဆေးခွင့်ပြုဖို့ကိုစလဲလောင်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။ကပူးကအမေရိကန်တာဝန်ရဲ့အဆိုအရမဲပုံမောင်းတဲ့တောင်3000ကမဲအည်တွဲရဲ့18ရာခိုင်နှုန်းကိုနိုင်ငံတကာရဲ့စစ်ဆေးကြီးကြပ်မှုနဲ့ရေးသွက်ပြီးလို့ဆိုပါရဲမဲရလတ်စစ်ဆေးမှုတွေအပြစ်သက်ထုတ်ပြန်နိုင်မဲ့အချိန်တစ်ခုသတ်မှတ်နိုင်ဖို့နှစ်ဖက်ကိုယ်စားလောင်းတွေနဲ့ကတိကဝတ်တွေရရှိဖို့နဲ့ညီညွတ်တဲ့အမျိုးသားအစိုးရတရားဖွဲ့စည်းနိုင်ရေးအသေးစိတ်အချက်တွေမှာသဘောတူညီမှုရအောင်ဝန်ကြီးကယ်ရီကစွမ်းဆောင်ပေးနိုင်မယ်လို့အမေရိကန်ကမျှော်လင့်ထားပါရဲဝန်ကြီးကယ်ရီဟာသမရဟာမစ်ကာဇိုင်းနဲ့လည်းဒီကနေ့တွေ့ဆုံမှုရှိပြီးအဲဒီနောက်အာဆီယံလုံခြုံရေးဆိုင်ရာအစည်းအဝေးတက်ရောက်ဖို့မြန်မာနိုင်ငံကခရီးဆက်မှာဖြစ်ပါတယ်
။ယူရိုနိုင်ငံနောက်မြောက်ဘက်ကအမေရိကန်တပ်ဖွဲ့ဝင်တွေရှိရာ အဘိမျိုးဘက်ကိုလက်နက်ကြီးတွေပြောင်းရွှေ့နေရယူနေတဲ့စစ်သွေးကြွတွေကိုအမေရိကန်စစ်တပ်ကဒီကနေ့ပဲဖုံးကျဲတက်ခတ်ခဲ့ပါတယ်။မြို့ကိုခုခံကာဝနေတဲ့ Courage တပ်ဖွဲ့ဝင်တွေကိုပြစ်ခတ်နေတဲ့စစ်သွေးကြွတွေရဲ့လက်နက်ကြီးတပ်ဖွဲ့တွေရှိရနေရကိုလေဆာနဲ့ပြင်းထန်ရွေးချယ်တက်ခတ်နေတဲ့ဘုံတန်ချိန်900လောက်ကျဲချခဲ့တဲ့အကြောင်းအမေရိကန်ပင်လယ်ဝန်စစ်ဌာနချုပ်ပြောခွင့်ရသူရေတပ်ဖွဲ့ချုပ်ကြီး John Kirby ကပြောဆိုခဲ့တာပါ။ Eastern စစ်သွေးကြွအဖွဲ့ ISIS ကိုအကန့်အသတ်နဲ့လေကြောင်းစစ်ဆင်ရေးဆင်နွှဲဖို့နဲ့ဒုက္ခသည်တွေကိုအစားအသောက်နဲ့ရေအကူအညီတွေပေးအပ်ဖို့အမေရိကန်သမ္မတ Barack Obama ကတော့မနေ့တုန်းကပဲခွင့်ပြုမိန်ပေးထားပါတယ်။အိန္ဒိယနိုင်ငံကိုရောက်နေတဲ့အမေရိကန်ကာဝေးဝန်ကြီး Chuck Hagel ကတော့အစိုးရတွေရဲ့ချင်းချမှုခံရတဲ့အီရန်အစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေကိုဆက်လက်ပံ့ပိုးကူညီသွားမှာဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါ။ခရီးယံဘာသာဝင်အများစုဖြစ်တဲ့ဒုက္ခသည်တွေအတွက်အရေးပေါ်စားစရာနဲ့ရေထုတ်ပေါင်း82ခုကိုလေကြောင်းကနေချပေးရမှာတော့60ကိုအောင်းမြင်လက်ခံရရှိခဲ့တဲ့အကြောင်းလဲဝန်ကြီးဟေဂေကပြောပါတယ်။ Instant စစ်သွေးကြွတွေတဖြည်းဖြည်းချင်းတက်လာနေတဲ့အတွက်ဒုက္ခသည်တွေကတော့စင်ဂျာတောင်ပေါ်ဒေသတွေမှာထွက်ပြေးတင်းရှောင်နေကြတာပါ။မနေ့နောက်ပိုင်းအင်ဂျီရိုမှာမိန်ကွန်းပြောရမှာတော့ Courage ဒေသရဲ့မြို့တော် Abeti စစ်သွေးကြွတွေဆစ်ဆင်လာမယ်ဆိုရင်အမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးနိုင်မယ်လေကြောင်းအကူအညီတွေကိုအကန့်အသတ်နဲ့အသုံးပြုနိုင်တယ်လို့လည်းသမ္မတဥပမာကခွင့်ပြုထားတာဖြစ်ပါတယ်။
တုံရကြအပိခရဆရဲ့တရားဝင်သက်တမ်းကုံဆုံးသွားတာနဲ့အမျှပါလက်စတိုင်းလက်နက်ကိုင်တွေဘက်ကရော့ကတ်တုံးကြီးတွေနဲ့အစ္စရေးဘက်ကိုပစ်ခတ်ခဲ့တယ်လို့အစ္စရေးတိုက်ရိုက်တိုက်လေရင်တွေကလည်းလေကြောင်းကနေပြန်လဲတိုက်ခိုက်မှုကိုတောက်ကြနေကပြန်လဲစတင်ခဲ့ပါတယ်။ဒေသစံတော်ချိန်မနက်၈နာရီမှာအပိရဆဲမှုအဆုံးသတ်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကိုရော့ကတ်တုံးကြီးဆက်ကောလုံးထံမှနေကြခဲ့တယ်လို့အစ္စရေးစစ်တပ်ကသူ့ရဲ့လူမှုကွန်ရက် Twitter စာမျက်နှာမှာဖော်ပြထားပါတယ်။ထိခိုက်ဒဏ်ရာရမှုပျက်စီးဆုံးရှုံးမှုရှိမရှိဆိုတာကိုတော့မသိရသေးပါဘူး။အစ္စရေးဘက်ကသုံးနာရီကြာလောက်ပြန်လဲပစ်ခတ်တိုက်ခိုက်ခဲ့ပေမဲ့လေကြောင်းတိုက်ခိုက်မှုတွေဟာဂါဇာမှာရှိတဲ့အကြမ်းဖက်သမားတွေရဲ့အခြေခံအဆောက်အဦတွေကိုပစ်မှတ်ထားတာဖြစ်တယ်လို့အစ္စရေးဘက်ကပြောခွင့်ရပီတာလာနာကအတည်ပြုပြောပါရယ်ကိုင်ရိုမြို့မှာပြုလုပ်ခဲ့တဲ့သစ်ငံစစ်ဆန်ညှိနှိုင်းမှုတွေအတွင်းအပစ်ခတ်ရဆက်ရေးတပ်တန်းတို့ဘောသဘောတူညီချက်မရယူနိုင်ခဲ့ဘူးလို့ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ဟာမတ်အဖွဲ့ကပြောပါရယ်အစ္စရေးတို့ဘက်ကသူတို့ရဲ့တပ်သားတွေကိုဂါဇာဒေသကပြန်လည်ရုပ်သိမ်းခဲ့ပေမဲ့နေဆက်ဒေသမှာတော့အများအပြားတပ်ဆွဲထားပါသေးတယ်တရင်လေးပတ်ကြတိုက်ခိုက်မှုတွေအတွင်အရက်သားအများစုပါဝင်တဲ့ပါလက်စတိုင်း1900နီးပါးသေဆုံးခဲ့ရပြီဖြစ်တယ်လို့အစ္စရေးဘက်ကတော့အရက်သား3ဦးနဲ့စစ်သား64ယောက်သေဆုံးခဲ့ရပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
ဗီယိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံနဲ့စစ်ဖက်ဆိုင်ရာဆက်ဆံရေးတွေကာကွယ်ရေးဆိုင်ရာကွန်ထရက်သဘောတူညီချက်တွေရရှိဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒယ်လီမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးပါတယ်။နိုင်ငံခြားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုထောက်လှမ်းမှုပညာရေးနဲ့အပြန်အလှန်လက်ကျင်ရေးအစီအစဉ်တွေအတွက်အဓိကထားဆွေးနွေးခဲ့တဲ့အကြောင်းလဲအမေရိကန်ပင်တကွန်စစ်ဌာနချုပ်ကပြောဆိုခဲ့တာပါ။ဤရက်နဲ့အာဖဂန်နိုင်ငံတွေကလုံခြုံရေးအခြေအနေတွေအရှိလေပိုင်းဒေသကအချက်ဖက်ဝါဒအန်ဒီယာတွေအိန္ဒိယနဲ့ပစိဖိတ်သမုဒ္ဒရာတွင်းကလုံခြုံရေးကိစ္စရပ်တွေကိုလည်းအမေရိကန်ကာကွယ်ဝန်ကြီးနဲ့အိန္ဒိယဝန်ကြီးချုပ်တို့ဆွေးနွေးခဲ့ကြပါတယ်။ဒီကနေ့စောင်းမှာလဲအိန္ဒိယကာကွယ်ဝန်ကြီးအရွန်ဂျက်လင်းနဲ့လည်းအမေရိကန်ကာကွယ်ဝန်ကြီးဟီဂေကတွေ့ဆုံခဲ့တာပါ။ကမ္ဘာမှာလက်နက်တင်သွင်းမှုအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံနဲ့နောက်ထပ်ကာကွယ်ဆိုင်ရာကွန်ထရက်သဘောတူညီချက်တွေရရှိနိုင်ဖို့အတွက်လည်းအမေရိကန်ကကြိုးပမ်းနေတာဖြစ်ပါတယ်။အိန္ဒိယတာဝန်ရှိသူတွေကတော့အမေရိကန်ဒေါ်လာသန်းပေါင်း1400ဘူးရှိတဲ့ရဟယင်22စင်တက်မင်းကိုဝယ်ယူဖို့ညှိနှိုင်းနေတဲ့အကြောင်းပြောဆိုထားကြတာပါ။မကြာသေးခင်နှစ်တွေအတွင်းဒေါ်လာတန်ပေါင်း1000ကျော်ဘူးလောက်တန်ဖိုးရှိတဲ့စစ်ပဆိုင်ရာပစ္စည်းတွေကိုဝယ်ယူထားတဲ့အိန္ဒိယနိုင်ငံဟာကာဝေးဆိုင်ရာကုန်သွယ်မှုတွေကိုတုံးမြင့်လှုပ်ဆောင်လာနေတဲ့အကြောင်းအိန္ဒိယအစိုးရကလည်းပြောပါတယ်။
အနောက်အာဖရိကမှာဖြစ်ပွားနေတဲ့အီဘိုလာရောဂါပြန့်ပွားမှုကိုရပ်တန့်နိုင်ဖို့နိုင်ငံတကာပြည်သူ့ကျန်းမာရေးအဖြစ်အရေးပေါ်ပူးပေါင်းဆောင်ရွက်ကြဖို့လိုကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကညင်ညာလိုက်ပါတယ်။ဒီညင်ညာချက်ဟာနိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုကိုရှင်းရှင်းလင်းလင်းတောင်းဆိုတာဖြစ်ကြောင်းတောက်ကြနေကဂျနီဗာမြို့မှာကျင်းပတဲ့ညီလာခံမှာ WHO ညွှန်ကြားရင်းမူဒေါက်တာမာဂရက်ချန်ကပြောဆိုလိုက်ပါတယ်။ဒီသေစေနိုင်တဲ့ရောဂါပိုးကူးစက်ခံနေရတဲ့နိုင်ငံတွေအဖို့ဒီလောက်ပြင်းထန်ပြီးရှုပ်ထွေးလာတဲ့ရောဂါကပ်ဆိုးကြီးကိုထိန်းချုပ်နိုင်ဖို့စီမံနိုင်စွမ်းမရှိကြဘူးလို့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုကိုတောင်းဆိုရင်းပြောကြားသွားတာပါ။ WHO ရဲ့ပန်ကြားချက်အပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုကတော့ရှင်းရှင်းလင်းလင်းမရှိလာပါဘူး။အမေရိက နိုင်ငံရဲ့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကဒီယောဂပိုးကိုတုံ့ပြန်နိုင်ဖို့ဒုဌာနရဲ့အမြင့်ဆုံးရေးပေါ်အခြေအနေဖြစ်ကြာရပြီနေ့ကသတ်မှတ်လိုက်ပါတယ် CDC ရဲ့ဌာနမှူးဒေါက်တာသောမတ်စ်ဖရီဒင်ကကွန်ဂရက်ကိုတင်ပြရမှာအီဘိုလာယောဂဖြစ်ပွားနေတဲ့အနောက်အာဖရိကကိုမကြာခင်ယောဂပိုးနဲ့ပတ်သက်တဲ့ပညာရှင်ပေါင်း50ဆီလို့မယ်လို့ဆိုပါတယ်အမေရိကန်နိုင်ငံမှာဒီယောဂပိုးပြန့်ပွားမှာမဟုတ်ဘူးလို့သူခိုင်ခိုင်မာမာယုံကြည်တယ်လို့လည်းဆိုပါရယ် WHO ကပြောဆိုရမှာတော့အီဘိုလာယောဂကြောင့်အနောက်အာဖရိကမှာလူပေါင်း930ကျော်သေဆုံးခဲ့တယ်လို့ဆိုပါရယ်အများစုကတော့လိုက်ဘီးရီးယား၊ဆီးရီးယားလင်းနွတ်နဲ့ဂီနီနိုင်ငံတွေကဖြစ်ပါတယ်သေဆုံးသူစုစုပေါင်း1900ကျော်ရှိနေပါပြီအီဘိုလာယောဂပိုးကိုကုသနိုင်ခြင်းရှိမရှိနဲ့ကာကွယ်ဆေးရှိမရှိကိုလည်းမသိရသေးပါဘူးဒီယောဂကန်စားနေရသူတွေဟာအဖျားဝင်တာဝမ်းလျှောတာကိုက်ခဲတာမျက်လုံးပါးစပ်နဲ့နားတွေကနေတွေးယိုစီးတာစားတဲ့လက္ခဏာတွေခံစားရပါတယ်အစပိုင်းယောဂလက္ခဏာတွေကငှက်ဖျားယောဂနဲ့လည်းဆင်းနူပါတယ
်ဒီနေ့ထက်လူပေါင်းရာနဲ့ခြေသေးဆုံးခဲ့တဲ့အထိနေနှစ်ဆင်းမတော်တဆမှုနဲ့ကြုံခဲ့ရပြီးတော့ပြဿနာတွေပေါ်နေတဲ့မလေးရှားလေကြောင်းလိုင်းကိုဒေါ်လာ436သန်းဖြစ်ပြီးနိုင်ငံမှာယင်းနှမြုံနယ်မှုလုပ်ငန်းကဝယ်ယူလိုက်တဲ့အကြောင်းကြေညာပါတယ်ဒီကနေ့မနေ့စောပိုင်းမှာစတော့ဈေးကွက်မှာမလေးရှားလေကြောင်းလိုင်းရဲ့အစုရှယ်ယာအရောင်းဝယ်ဆိုင်ငံ့ထားလိုက်ပြီးတော့အစိုးရပဲယင်းနှမြုံနယ်မှုလုပ်ငန်းဖြစ်တဲ့ Khazna National ကလေကြောင်းလိုင်းကိုပြန်လည်ဖွဲ့စည်းမုံမှန်မဲ့အစီအစဉ်ကိုကြေညာခဲ့တာပါအစုရှယ်ယာ69ရာခိုင်နှုန်းပိုင်ဆိုင်ထားတဲ့ယင်းနှမြုံနယ်မှုလုပ်ငန်းကတော့မလေးရှားလေကြောင်းလိုင်းရဲ့လုပ်ငန်းတွေတစ်ခုလုံးကိုပြန်လည်ဖွဲ့စည်းပြင်ဆင်မဲ့အစီအစဉ်ရဲ့ပထမခြေလှမ်းဖြစ်တဲ့ကျန်တဲ့အစုရှယ်ယာတွေကိုထောက်ဝယ်ခဲ့တာလို့ပြောပါတယ်
2004ခုနှစ်ဆူနာမီရေလိုင်းတွေနဲ့အတူပဝင်ပျောက်ဆုံးသွားတယ်လို့ယူဆထားတဲ့အင်ဒိုနီးရှားနိုင်ငံကမိန်းကလေးဟာအခုခါသူ့မိသားစုတွေနဲ့ပြန်လည်တွေ့ဆုံသွားပါပြီ။အဲဒီတုန်းကအသက်၄နှစ်ပဲရှိသေးတဲ့ရူဒါဟူဂျာနာနဲ့အသက်9နှစ်အရွယ်သူတို့မောင်နှမနှစ်ယောက်ဟာ2004ခုနှစ်ဒီဇင်ဘာလ26ရက်နေ့ကရေလိုင်းတွေနဲ့အတူအနောက်အာခြေကသူတို့ရဲ့အိမ်ကိုရိုက်ခတ်သွားတော့ကွဲကွာသွားခဲ့ကြတာပါ။
2014ခုနှစ်ဩဂုတ်လ10ရက်တောက်ကြနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နတ်လောင်တို့ကြီးညာပေးခဲ့ကြတာပါအခုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာပြန်ကြားရေးဝန်ကြီးနဲ့ဆက်သွယ်မေးမြန်းချက်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေအစည်းအဝေးကိုအမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီလည်းလာရောက်ဖို့ရှိပါတယ်ဝင်ကြီးကယ်ရီနဲ့တွေ့ဆုံတဲ့အခါမြန်မာနိုင်ငံရင်ဆိုင်နေရတဲ့လက်တလော့စင်ခေါ်မှုတွေပေါ်မူတည်ပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မယ့်အလားအလာတွေကိုဆွေးနွေးသွားမယ်လို့ပြန်ကြားရေးဝင်ကြီးဦးရဲထွတ်ကပြောပါရယ်အမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့ VOA ကတီးတန့်မေးမြန်းခဲ့ချိန်မှာအခုလိုပြောလိုက်တာပါဒေါက်ကင်ဆိုးဝင်းနဲ့ပြန်ကြားရေးဝင်ကြီးဦးရဲထွတ်တို့ရဲ့တီးတန့်တွေ့ဆုံမေးမြန်းခန်းကိုနားဆင်ကြားရအောင်ပါရှင
်ကျွန်တော်တို့ကတော့အဓိကအဖြစ်သတင်းထုတ်ပြန်ပေးတာပေါ့သတင်းထုတ်ပြန်နေဆိုရတဲ့ကျွန်တော်တို့နိုင်ငံတကာနဲ့ပြည်တွင်းကမီဒီယာတွေလုံးကဲ့ကျွန်တော်တို့သတင်းခမအဲ့မှာကျွန်တော်တို့အဆင်ပြေပြေကျွန်တော်တို့လုပ်နိုင်မှုနောက်တစ်ခါသတင်းခမကြီးပဲမရှိနဲ့မရသေးဘူးလေသတင်းခမရှိတဲ့သတင်းနောက်တွေလိုအပ်တဲ့သတင်းအချက်အလက်တွေကိုကျွန်တော်တို့ပေးနိုင်မှုနောက်တစ်ခါလာတဲ့သတင်းနောက်တွေရဲ့ဒီအုပ်ချုပ်မှုကိစ္စအဝဝအဆင်ပြေအောင်ဆောင်ရွက်ပေးဖို့နောက်တစ်ခါနိုင်ငံတကာသတင်းဖွဲ့တွေကနေပြီးတော့မှ uplink လုပ်ပြီးတော့မှတင်ကျင်တဲ့ဟာမျိုးတွေကိုကျွန်တော်ဆောင်ရွက်ပေးနိုင်မှုဒီခန့်ကဏ္ဍတွေကိုကျွန်တော်လုပ်ရပါတယ်အဲ့ဒီမှာအခက်အခဲဆုံးကတော့ကျွန်တော်ကသတင်းအချက်အလက်တွေကိုမမြန်နဲ့ထုတ်ပေးနိုင်မှုလိုအပ်တဲ့အလုပ်ကကျွန်တော်တို့ရဲ့အရှုပ်ထွေးအခက်အခဲဆုံးပါ
အခုအားလုံးအာယုံစိုက်နေကြတာတခုရှိပါတယ်အဲ့ဒါကတော့ဒီမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးက ARF အစည်းအဝေးကိုလာတက်မယ်ဆိုတဲ့သတင်းကထွက်ပေါ်နေတော့အားလုံးကတော်တော်စိတ်ဝင်စားပါတယ်ဂျပန်သတင်းဌာနတွေတောင်ကိုရီးယားသတင်းဌာနတွေဆိုလို့ရှိရင်လူဦးရေကိုတော်တော်များပါတယ်30 40လောက်အထိအောင်လာကြတယ်ကြားပါတယ်အဲ့တော့မြောက်ကိုရီးယားအစိုးရဘက်ကရောသူတို့ရဲ့ KCNA သတင်းဌာနကိုဒီကိုလွှတ်ဖို့ရှိပါလားရှင
်ကျွန်တော်ခုတည်တဲ့တော့တည်ကြလောက်လာမှရှိတယ်ဒါပေမဲ့ကျွန်တော်ထင်တယ်ဟိုကိုယ်စလဲဖွဲ့ထဲမှာတော့သူတို့မီဒီယာကိုယ်စလဲပါမယ်ထင်တယ်ကျွန်တော်
ဟိုမြောက်ကိုရီးယားနဲ့ပတ်သက်ပြီးထူးထူးခြားခြားရောဘာများကြားပါသေးလဲဆွေးနွေးဘာထူးထူးခြားခြားဆွေးနွေးမှုရှိပါသေးလဲရှင
်မြောက်ကိုရီးယားကတော့ငကိုတဲကသူက ARF အဖွဲ့ဝင်ပဲပေါ့ဒါပေမဲ့ဒီအချိန်မှာတော့ဟိုသူလာတက်မယ်ဆိုရင်ကျွန်တော် ARF မှာလေအကြီးကထားဆွေးနွေးတဲ့ထက်မှာလေဒီကိုရီးယားကျွန်းဆွယ်တည်ငြိမ်အေဂျင်စီနဲ့ကိုရီးယားကျွန်းဆွယ်မှာအမှုပြုကိမဲ့ဇုံဖြည့်ရေးကိစ္စကိုဒါ ARF ဘောင်ထဲနေအများဆုံးဆွေးနွေးနေတာပေါ့ဆိုတော့အာဆီယံနဲ့အဲ့ဒီကိစ္စတွေထောက်ခံထားတဲ့ဖြစ်တဲ့ကြောင့်မလို့ဒီ ARF မှာတော့သူတို့နဲ့ဒီကိစ္စတွေပြောပြလိမ့်မယ်လို့ထင်ပါတယ
်။ American နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီလည်းဒီ ARF အစည်းအဝေးကိုလာဖို့ရှိပါတယ်။အဲ့တော့ဒီ American နဲ့မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ပေါ့ဒီ American လွှတ်တော်အမတ်တွေနောက်လူ့အခွင့်အရေးအဖွဲ့အစည်းတွေကနေပြီးတော့ဟိုဝန်ကြီးကယ်ရီကိုဝိုင်းပြီးတော့သတိပေးတာရှိပါတယ်။ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဟာနောက်ကျောင်းပြန်လဲမလားဆိုပြီးတော့တန်တရားတွေနဲ့သူတို့ကြည့်နေကြပါတယ်။အဲ့တော့ American မြန်မာဆက်ဆံရေးပြန်လဲသုံးသပ်ဖို့များလိုနေပြီလားဆိုတဲ့မျိုးကုန်နေပေါ်နေပါတယ်။ဒီခါကျတော့ဒီဝန်ကြီးကယ်ရီလာတဲ့အခါမှာရောဒီဒီမြန်မာအစိုးရဘက်ကနေပြီးတော့ဗားဒီများပြင်ဆင်ထားတာရှိပါလေရှင
်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့မူဝါဒအတိုင်းပေါ့ကျွန်တော်တို့ဆောင်ရွက်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကို ဒါအမေရိကန်အစိုးရအနေနဲ့ဟိုပြီးတော့နားလည်အောင်နောက်တစ်ခါကျွန်တော်တို့ရဲ့ရင်ဆိုင်နေတဲ့စိန်ခေါ်မှုတွေပေါ့အဲ့တော့ဒီစိန်ခေါ်မှုတွေပေါ်မူတည်ပြီးတော့မှနှစ်နိုင်ငံပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာတွေဒါတွေကိုကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ်ရေဘူကပြောရတော့အမေရိကန်အုပ်ချုပ်ရေးအဖွဲ့အစည်းအနေနဲ့ကကျွန်တော်နိုင်ငံရဲ့အခြေအနေပေါ်မှာအများကြီးနားလည်မှုရှိပါတယ်ဥပမာဆိုရအနေနဲ့တခုပဲကျွန်တော်တို့လွှတ်တော်ထဲမှာရှိနေတဲ့ Republican လွှတ်တော်အမတ်တွေကတော့အစိုးရမှုတချို့ရှိနေတယ်တချို့ဟာတွေကလည်းကျွန်တော်တကယ်ဖြစ်နေတဲ့စိန်ခေါ်မှုတွေပေါ်မှာသူတို့စိုးရိမ်တာပေါ့တချို့ဟာတွေကလည်းကျွန်တော်ထင်ပါတယ် American ပြည်တွင်းနိုင်ငံရေးမှာဖြစ်နေတဲ့လွှတ်တော်တွင်းကအနှစ်ပါတီတစ်ခုကြားအားပြိုင်မှုရဲ့ရလာဖြစ်နေကျွန်တော်တို့ပုံမှန်လာပြီးတော့မှအကျိုးတရားတို့လည်းကျွန်တော်မြင်ပါတယ်
အဲ့တော့ American ပြည်ထောင်စုနဲ့မြန်မာဆက်ဆံရေးမှာဒီပြန်ကြားရေးဝန်ကြီးဌာနအပေါ်မှာပေါ့ကောပေါ့နော်ဒီ USAID တို့ဘာလို့တင်နန်းတွေဘာတွေပေးတယ်လို့ကြားဘူးပါတယ်မီဒီယာတင်နန်းတွေဘာတွေနဲ့ပေးတယ်လို့ကြားဘူးပါတယ်အဲ့ဒါတွေကိုအကျိုးသက်ရောက်မှုရှိပါလားရှင
်ရှိပါတယ်မြန်မာကျွန်တော်တို့နဲ့သတင်းထုတ်ပြန်ရေးဘိုင်းပေါ့အထူးသဖြင့်သတင်းထုတ်ပြန်ရေးဘိုင်းမှာကျွန်တော်တို့ဒါ USAID နဲ့ကျွန်တော်တို့ပေါင်းပြီးတော့လုပ်ပါတယ်ကျွန်တော်တို့လာပြီးတော့မှတင်ကြားပို့ချတာရှိတယ်လို့ကျွန်တော်တို့အခုဒီစီဝေးတွေလုပ်တဲ့ခါမှာဒီမီဒီယာတွေကို management ဘယ်လိုလုပ်မလဲဆိုတော့ကိစ္စတွေလည်းကျွန်တော်လုပ်တာရှိပါတယ်ဒါမှမဟုတ်ကျွန်တော်တို့ကတော့အများကြီးအကျိုးရှိပါတယ်လို့လုပ်ပါ
သတင်းစာဘိုင်းမှာဆိုလို့ရှိရင်မြန်မာအလင်းသတင်းစာကနေပြီးတော့ Global New Light of Myanmar New Light of Myanmar ပေါ့လေအင်္ဂလိပ်သတင်းစာကဒီ Global New Light of Myanmar ဆိုပြီးတော့ထုတ်ဝေဖို့ရှိပါတယ်အဲ့ဒီဥစ္စာကတော့ဒီပုဂ္ဂလိကဒီမြန်မာပုဂ္ဂလိကအဖွဲ့အစည်းနဲ့ပဲလုပ်တယ်လို့ထင်ပါတယ်နော
်အဲကျွန်တော်တို့ကဟိုဘက်ကမြန်မာကိုဟိုဘက်ချမ်းပေါ့နော်ကျွန်တော်တို့က52ရာခိုင်နှုန်းဟိုဘက်က49 49မှာတော့ဟိုဘက်ကကျွန်တော်ပြည်တွင်းကုမ္ပဏီနဲ့နောက်ကကျောတော်နောက်ခံပြီးတော့ဂျပန်နိုင်ငံချိုရူ News Agency ပေါ့
2015မှာအာဆီယံလူပေါင်းတိုင်ဝမ်အာဆီယံတိုင်ဝမ်ထူထောင်မှုအားလုံးကလည်းစိုင်းပြင်းနေကြတယ်ပေါ့နော်အဲ့ဒီယထာကြီးပေါ်မှာမြန်မာပြည်သူလူထုပေါ့အောက်ခြေမြန်မာလူပြည်သူလူထုရောတခြားအာဆီယံနိုင်ငံတွေရဲ့ပြည်သူလူထုနှီးတူလိုက်ပါလို့ရပါမလား
ပြည်သူလူထုကကျွန်တော်ပြောမယ်အာဆီယံပြည်သူလူထုရောမြန်မာပြည်သူလူထုရောပေါ့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကဒီကျွန်တော်ရဲ့လမ်းပြမြေပုံပေါ့နော်ကျွန်တော်ရဲ့ဆိုဆီယိုကာချာမနိုင်ရှိတော့ပေလမ်းမှာဒီလူတွေရဲ့အာဆီယံပေါ်ဘလောက်နားလည်မှုရှိလဲလို့ဟာကိုကျွန်တော်ပြန်ပြီးတော့မှစည်ရင်းကောက်ကြည့်တဲ့ခါမှာမြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံအများစုမှာပြည်သူတွေကအာဆီယံအကြောင်းကိုသိပြီးတော့မသိကြဘူးအခုကျွန်တော်တို့ပြောနေတဲ့ပေါင်းစည်းမှုတွေအလုံးကအပေါ်ထက်အဆောက်အအုံမှာပဲဖြစ်နေသေးတယ်အောက်ချိန်မှာကျွန်တော်တို့တယောက်နဲ့တယောက်တော်တော်ကိုနားလည်မှုဟိုကာချာအကြောင်းလည်းနားမလည်ကြဘူးအာဆီယံဖွဲ့ကြီးအကြောင်းလည်းသိနားမလည်သေးဘူးဆိုတော့ယထာကြီးပေါ်ကိုတက်ဖို့နေတာဒါကျွန်တော်တို့အာဆီယံပြည်သူတွေအလုံးကယထာကြီးဘယ်လိုသွားနေလဲဆိုတော့မှကျွန်တော်တို့မနေ့ပညာပေးနေရသေးတယ်။ဒါမှလို့ဒီ post 2015မှာလည်းဒါကိုပဲကျွန်တော်ပို့ပြီးတော့အာယုံဆိုင်လုပ်ဖို့ဆိုလို့လုပ်ထားတာ။အဲ့တော့အမိုက်ပြောဆိုပြရင်ယထားဝတ်တက်ဖို့ခဏထားယထားရှိတာနဲ့ယထားကြီးဘယ်တော့လဲဆိုတော့တော့သိအောင်မနေ့လုပ်နေရတာ
။ဟုတ်ကဲ့ပါ။ဟိုဒီမှာမေးတာကလေဒီ ASEAN data တွေမှာရှိတဲ့အိန္ဒိယနိုင်ငံတွေမှာတွားလုပ်နေရတဲ့မြန်မာနိုင်ငံသားတွေရဲ့ဘဝကိုဟိုနည်းနည်းစာနာပြီးတော့မေးကြည့်လိုက်တာပါ။ဒါကြောင
့်ကျွန်တော်တို့ကကျွန်တော်လုပ်နိုင်ရှိတဲ့မှာ ASEAN မှာဆိုရင်ကျွန်တော်တို့ကအခုတည်းကကျွန်တော်တို့ ASEAN လူမှုရင်ကျင်းမှုမန္တန်ရဲ့အောက်မှာကျွန်တော်လုပ်လို့မရသေးတာရှိတယ်။အဲ့ဒါကတော့ရွှေပြောင်းလုပ်သားတွေရဲ့အခွင့်အရေးကိစ္စ။ဒါဆိုရင်ကျွန်တော်တို့လိုမြန်မာနိုင်ငံလိုဖိလစ်ပိုင်လိုကမ္ဘောဒီးယားလိုနိုင်ငံမျိုးတွေကကျွန်တော်အင်တိုင်းအားလိုက်ဒီကိစ္စကိုပြောနေတာရှိတယ်။အဲ့ဒါမျိုးတွေစံတွေထွက်လာရင်တော့ပို့ပြီးတော့ဟိုပြည်ပရောက်အလုပ်သမားတွေကိုပို့ပြီးတော့ကာကွယ်ပေးနိုင်မှာပေါ့။ဒါကိုလည်းကျွန်တော်အာဆီယံဘောင်ထဲကိုထည့်ချင်တာပေါ့။အခုအဲ့ဒီဟာကဆွေးနွေးဆက်ဆင်မှာရှိသေးတယ်
။ဟုတ်ကဲ့ပါ။ကျေးဇူးအများကြီးတင်ပါတယ်ရှင်။
ပြန်ကြားရေးဝန်ကြီးဦးရထွတ်ကို VOA မြန်မာပိုင်းအက်ဒီတာဒေါက်ခင်စိုးဝင်းကတည်တံ့မေးမြန်းခဲ့တာပါရှင်။တစ်ဆက်တည်းမှာပဲဒီအာဆီယံရဲ့ပူးပေါင်းမှုတူညီတဲ့ခွင့်လန့်နဲ့စွမ်းရည်ပြေဝတဲ့ဒေတာအဖြစ်ရှေ့ရှုပြီးကြံကပ္ပနိုင်ငံတွေနဲ့ဆက်သွယ်နိုင်မဲ့ဆက်သွယ်ရေးမဟာစီမံကိန်းတရအကောင့်ထဲပေါ်ဖို့မြန်မာသမ္မတဦးသိန်းစိန်ကလည်းတိုက်တွန်းလိုက်ပါတယ်။အာဆီယံဒေတာအတွင်းနျူကလ িয়ার ကိမဲ့ရေးနည်းလမ်းတွေကိုလည်းအာဆီယံနိုင်ငံကြားရေးဝန်ကြီးတွေညှိနှိုင်းနိုင်ခဲ့ကြပါတယ်။58ကြိမ်မြောက်အာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကျင်းပရာနေပြည်တော်ကနေဒေါက်ခင်စိုးဝင်းကသတင်းပေးပို့ထားပါတယ်ရှင
်။ကောင်းပါပြီရှင်။အာဆီယံဒေတာတွင်းနဲ့ကမ္ဘာတခြားနိုင်ငံတွေအကြားဆက်သွယ်ရေးမဟာစီမံကိန်းကြီးတရက်ကိုမဖြစ်မနေထူထောင်ဖို့အရေးကြီးတယ်လို့မြန်မာသမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။58ကြိမ်မြောက်အာဆီယံနှစ်ပတ်လည်နေ့အခမ်းအနားနဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးဖွင့်ပွဲအခမ်းအနားမှာသမ္မတဦးသိန်းစိန်ကအဖွင့်မင်ကွန်းပြောကြားရင်းအခုလိုတိုက်တွန်းလိုက်တာပါ။
အာဆီယံနိုင်ငံအခြေအနေမှာလည်းအာဆီယံနဲ့ကြံကပ္ပနိုင်ငံများအကြားမှာလည်းချုံးမှုစွာဆက်သွယ်နိုင်မယ်အာဆီယံဆက်သွယ်ရေးမဟာစီမံကိန်းကိုမဖြစ်မနေအကောင့်တဲပေါ်ကြောက်ဖို့ဖြစ်ပါဒီစီမံကိန်းမှာရုပ်ဝတ္ထုအခြေခံအဆောက်အအုံများဆက်သွယ်မှုပြည်သူများအချင်းချင်းဆက်သွယ်မှုနဲ့ဖွဲ့စည်းဆိုင်ရာအချင်းချင်းဆက်သွယ်မှုများပါဝင်ပြီးဒီစီမံကိန်းကိုအကောင့်တဲပေါ်ဖို့ဝေချင်းလိုအပ်ချက်များစွာရှိတဲ့အတွက်အစိုးရအချင်းချင်းစည်းမျဉ်းများလာဖြစ်စေ နိုင်ငံတကာဘဏ္ဍာရေးအဖွဲ့အစည်းများကဖြစ်စေရရှိအောင်ကြိုးပမ်းကြရမှာဖြစ်ပြီးပြည်သူပိုင်ကဏ္ဍနဲ့ပုဂ္ဂလိကကဏ္ဍကြားပူးပေါင်းဆောင်ရွက်မှုကနေငွေကြေးရရှိအောင်ဆောင်ရွက်ပြီးဥစားပေးအကောင့်ထဲပေါ်ပေါ်ကြရမှာဖြစ်ပါတယ
်အာဆီယံအသင်းကြီးအနေနဲ့ကမ္ဘာတစ်ဝှမ်းရင်ဆိုင်နေရတဲ့ဥရုယားဒီဖောက်ပြန်မှုကြောင့်ဖြစ်ပေါ်လာတဲ့သဘာဝဘေးအန္တရာယ်ကြာရောက်မှုတွေကိုကြိုတင်ကာကွယ်ဖို့အတွက်ပူးပေါင်းဆောင်ရွက်ကြပါရန်လဲတိုက်တွန်းလိုက်ပါတယ်ဘာသာရေးနဲ့လူမျိုးရေးမုန်တီးမှုအာဃာတတရားတွေအစွန်းရောက်မှုတွေရဲ့နောက်ွယ်ကအကြောင်းတရားတွေကိုဖော်ထုတ်ဖို့လိုအပ်တယ်လို့လဲသမရဦးသိန်းစင်ကအခုလိုတိုက်တွန်းပါတယ်
။ဘာသာရေးကိုငြိမ်းချမ်းသာရအောင်ပြောစီရန်အတွက်ဘာသာရေးလူမျိုးရေးတွေမှာငြိမ်းချမ်းစွာတူရှင်ကဲနေတိုင်းကိုသာသာတာမျှတမှုသီးခံစင်များမြင့်တင်မှုတွေကိုအလေးထားဆောင်ရွက်သွားကြမှာဖြစ်ပါတယ်။အစွန်းတရားများကိုရှောင်ရှားပြီးငြိမ်းချမ်းစွာနေတိုင်းလိုမှုဒီဒါဆင်နာစိတ်ထားကိုပတ်မှုစီရဖြစ်ပါတယ်။ဒီချိန်ထဲမှာဒီဝါရမထုံးထောင်းလာမှုရဲ့နောက်ွယ်အကြောင်းအရာများကိုလေ့လာဖော်ထုတ်ဖြည့်ရှင်းပေးသွားရမှာဖြစ်ပါတယ်
။ဒီနေ့ကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာအရှိတောင်အာရှဒေသနျူကလ িয়ার လက်နက်ကင်းမဲ့ရေးဆုံစာချုပ်ကော်မရှင်အစည်းအဝေးတရက်ကိုလည်းကျင်းပခဲ့ပါတယ်။အဲ့ဒီအစည်းအဝေးကနေကော်မရှင်အဖွဲ့ဝင်အာဆီယံနိုင်ငံသားရေးဝန်ကြီးတွေကနေစာချုပ်ရဲ့ပရိုတိုကောလှုပ်ထုံးလုပ်နည်းကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေကချင်းချက်ထားတာမရှိဘဲနဲ့လက်မှတ်ရေးထိုးနိုင်ရေးအတွက်အဲ့ဒီနိုင်ငံတွေနဲ့ဆက်လက်ထိတွေ့ဆက်ဆံသွားဖို့အစီအမြင်တန်တမန်ကြီးတွေကိုတာဝန်ပေးရလိုက်တယ်လို့အင်းရှင်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။တစ်ဆက်တည်းမှာပဲအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့မျက်နှာစုံကြီးအစည်းအဝေးအာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အာဆီယံအစိုးရချင်းဆိုင်ရာလူ့အခွင့်အရေးကော်မရှင်ကိုယ်စားလှယ်တွေရဲ့အစည်းအဝေးနဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အလွတ်တဘောအစည်းအဝေးတွေကိုလည်းကျင်းပခဲ့ပါတယ်။ဩဂတ်လ10ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ့် ARF ကအာဆီယံဒေသတွင်းလူညုံရေးဆိုင်ရာနှီးနှောဖလှယ်ပွဲကိုမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီဆွန်ယုံနဲ့ကိုစလေအဖွဲ့တက်ရောက်မဲ့ကိစ္စနဲ့ပတ်သက်လို့မြန်မာပြည်ကြားရေးဝန်ကြီးဦးရဲထွတ်ကအခုလိုအတည်ပြုပါရယ်
။မြောက်ကိုရီးယားကတော့ငိုတဲ့ကသူက ARF အဖွဲ့ဝင်ပဲပေါ့။ဒါပေမဲ့ဒီအချိန်မှာတော့အခုသူလာတက်မယ်ဆိုရင်ကျွန်တော် ARF မှာလေအကြီးကထားဆွေးနွေးတဲ့ထမှာလေဒီကိုရီးယားကျွန်းဆွယ်တည်ငြိမ်အေဂျင်စီနဲ့ကိုရီးယားကျွန်းဆွယ်မှာအမှုပြုခဲ့မဲ့ဇုံဖြည့်ရေးကိစ္စကိုဒါ ARF ဘောင်ထဲနေအများဆွေးနွေးနေတာပေါ့။ဆိုတော့အာဆီယံနဲ့အဲ့ကိစ္စတွေထောက်ခံထားတဲ့ဖြစ်တဲ့ကြောင့်မလို့ဒီ ARF မှာတော့သူတို့နဲ့ကိစ္စတွေပြောပြလိမ့်မယ်လို့ထင်ပါတယ်
မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီဆွန်ယွန်တက်ရောက်မဲ့ ARF ကိုအာဆီယံဒေသတွင်းလုံခြုံရေးနှီးနှောဖလှယ်ပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့လည်းတက်ရောက်မှာဖြစ်တဲ့အတွက်အဲ့ဒီအစည်းအဝေးကိုနိုင်ငံတကာကနေအထူးအာရုံစိုက်ပြီးတော့စိတ်ဝင်တစားစောင့်ကြည့်နေကြပါတယ်ရှင်
ဒေါက်ခင်စိုးဝင်းပြောပြခဲ့တာပါရှင်အာဆီယံနိုင်ငံသားရေးဝန်ကြီးများနဲ့အာဆီယံအစိုးရချင်းဆိုင်ရာလူ့အခွင့်အရေးကော်မရှင်ကိုယ်စားလှယ်တွေဒီကနေ့ဆွေးနွေးခဲ့ကြပြီးတော့2015ခုနှစ်အတွင်းမန်တိုင်ကြီး3ရက်ဖြစ်တဲ့နိုင်ငံရေးနဲ့လုံခြုံရေးစီးပွားရေးလူမှုရင်ကျေးမှုနယ်ပယ်တွေမှာလူ့အခွင့်အရေးကိစ္စတွေထည့်သွင်းဆောင်ရွက်နိုင်ဖို့အဆိုပြုတင်ပြခဲ့ကြပါတယ်ကော်မရှင်ရဲ့3နှစ်လုပ်ငန်းစဉ်နဲ့ဦးစားပေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တင်ပြဆွေးနွေးပြီးစီးပွားရေးလုပ်ငန်းတွေမှာလူမှုရေးတာဝန်သိမှုဘာသာရပ်ဆိုင်ရာလေ့လာခြင်းနဲ့ကော်မရှင်ရဲ့လုပ်ငန်းတာဝန်သတ်မှတ်ချက်ပေါ်ပြန်လည်သုံးသပ်ဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ VOA American တန်ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
ရရှိမြပြန်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဟာရှေ့မတူပဲရပ်တန့်နေတယ်ဒါမှမဟုတ်နောက်ပြန်ရွေးနေတယ်လို့ဝေဖန်သုံးသပ်သူတချို့ရှိနေပါတယ်ဒါနဲ့တစ်ဆက်တည်းမှာပဲတိုးတက်မှုတွေမရှိလာတဲ့အတွက်ကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကကူညီထောက်ပံ့မှုတွေကိုလည်းရပ်ဆိုင်းသင့်တယ်ပြန်လည်စဉ်းစားသင့်တယ်လို့ဆိုနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသောရရှင်တွေဘယ်လိုသဘောရရပါသလဲအခုလာမယ့်စနေညတရက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1323255994 fax နံပါတ် 1323255992 ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တရားပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖြစ်ပါတယ်
စနေနေ့ညတိုက်ရိုက်လေးလိုက်မှာပွင့်လင်းလွတ်လပ်စွာပါဝင်ဆွေးနွေးနိုင်ကြောင်းနဲ့ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုဆက်ပြီးရဲတပ်ဖွဲ့ဝင်တွေပြုပြင်ပြောင်းလဲရေးအကြောင်းကိုလည်းပြောပြပေးပါဦးမယ်။ တရားဥပဒေစိုးမိုးရေးအတွက်ရဲတပ်ဖွဲ့ရဲ့အခမ်းကဏ္ဍနဲ့စွမ်းဆောင်ရည်မြင့်တင်ဖို့ရဲတပ်ဖွဲ့အကြီးအကဲနေရာတွေကိုစစ်တပ်ကနေရာရယူထားတာတွေပါဝင်အဂတိလိုက်စားမှုကအစတက်တာချောင်းကြီးရေးအဆုံးပြုပြင်ပြောင်းလဲစရာတွေအတော်များများရှိနေတဲ့အကြောင်းတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီကပြောလိုက်ပါတယ်ဒီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအတွက်အခြေခံဥပဒေပါပြဋ္ဌာန်းချက်တွေအပါအဝင်လွှတ်တော်ကော်မတီတွေရဲ့လုပ်ကိုင်ခွင့်တွေနဲ့ချိန်ညှိပြီးတော့ရက်တပ်ဖွဲ့တွေကိုကြီးကြပ်နိုင်မဲ့လွတ်လပ်တဲ့အဖွဲ့အစည်းတွေဒါမှမဟုတ်ဥပဒေတွေပြဋ္ဌာန်းနိုင်ရေးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းကိုလည်းပြောခဲ့တာပါအသေးစိတ်ကိုတော့ဆက်သွယ်မြင့်မြတ်ထားတဲ့မသိင်္ဂီထိုက်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်တရားဥပဒေစိုးမိုးမှုမြင့်တင်ရေးအတွေ့ရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်ကိုလွှတ်တော်ဘက်ကဘယ်လိုမြင့်တင်နိုင်မလဲဆိုတဲ့အပေါ်မှာအခြေခံပြီးလွှတ်တော်ကော်မတီတွေဆွေးနွေးစီစဉ်နေကြတာဖြစ်ပါတယ်။ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်ကျွမ်းကျင်တဲ့နိုင်ငံတကာပညာရှင်တွေနဲ့လွှတ်တော်ကော်မတီတွေရဲ့ဆွေးနွေးပွဲကနေမြန်မာနိုင်ငံရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်အဓိကကျတဲ့အချက်တွေကိုတော့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီရဲ့အတွင်းရေးမှူးဦးဝင်းမြင့်ကအခုလိုပြောပါတယ
်။သက်ဆိုင်ရာအာဏာပိုင်အဖွဲ့ကြီးရဲ့ဝင်ရောက်ဆွေးနွေးမှုတွေကလည်းဒါရဲတပ်ဖွဲ့တွေလုပ်ငန်းမှာစင်ကုန်မှုတွေဖြစ်တယ်လေ။ဒါအကြီးမားတဲ့စင်ကုန်မှုတွေဖြစ်တယ်။နောက်တစ်ခုကရဲတပ်ဖွဲ့မှာဒီအရှင်ရှင်ပြည်မီတဲ့ဒီရဲတပ်သားတွေပေါ်ပေါက်ဖို့လည်းလိုတာပေါ့။ဒါလည်းကြီးမားတဲ့စင်ကုန်မှုတွေတစ်ခုပေါ့။နောက်တစ်ခုကရဲတပ်ဖွဲ့ကရဲကသူတို့ရဲ့အခွင့်အရေးကသူတို့တန်လန်းကသူတို့အရာရှိကသူတို့တည်းကနေပြီးတော့ဟလာဟိုတက်သွားတာမဟုတ်ဘဲနဲ့ဟိုတက်ဖက်ကနေပြီးတော့မှဒီအရာရှိနေရာကိုရောက်လာပြီးတော့ဒီပေါ်လုပ်ငန်းအတူတူမရှိသေးနဲ့ချင်းချုံမှုတွေကိုလည်းဒါလည်းသူတို့ရဲ့အခွင့်အရေးပြတ်နေတဲ့ဒါရှင်ခေါ်မှုတွေတော့ရှိတာပေါ့နော
်လူတို့စုပူဆန္ဒပြမှုတွေအပေါ်မှာလူအခွင့်အရေးချိုးဖောက်မှုမရှိသေးဘဲရဲတပ်ဖွဲ့ကထိန်းချုပ်ရေးအပေါ်မှာတော့ဥရောပသမဂ္ဂကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုတင်တန်းတွေပေးနေပါတယ်ဒါပေမဲ့လည်းတရားဥပဒေစိုးမိုးရေးတစ်ခုလုံးအတွက်ကတော့ရဲတပ်ဖွဲ့အပေါ်မှာလွှတ်တော်ကကြီးကြပ်လှုပ်ဆောင်ရမယ့်ကိစ္စတွေရှိနေသေးတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်တဦးလည်းဖြစ်လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီရဲ့အတွင်းရေးမှူးဦးဝင်းမြင့်ကအခုလိုဆက်ပြောပါတယ
်ဒီလွှတ်တော်ရဲ့ဒီအမှုတွေပေါ်ထုတ်တဲ့ကိစ္စမှာပဲဖြစ်ဖြစ်ပေါ့နော်ဒါမို့လို့ရှိရင်သူတို့ကနေပြီးတော့သူတို့ကိုလာစားတို့ဟိုနဲ့ပေါ့ဗျာဈေးတို့စာရင်းခါးစားခွင့်တို့အခွင့်အရေးတို့အဲ့ဒါလေးတွေလည်းလုံလောက်လောက်ပြေးပြီးတော့ဒါဒီကိုတော့ကသူတို့ရဲ့ budget ကိုလည်းပုံတဲ့အခါမှာစနစ်တကျပုံမှန်ကြည့်ရတာရှိတယ်လို့ပူကင်းချက်ရှိတဲ့နေရာမှာလည်းအမှုတွေချက်ရှိတဲ့နေရာမှာလည်းဒါအမှုတွေပေါ်ထုတ်နိုင်ခြင်းနဲ့အနေထားလေးပေါ့ဗျာအဲ့ဒါဒီရှိမရှိကိုစစ်ဆေးဖို့လည်းကြည့်ကြပြီးစစ်ဆေးဖို့လည်းလိုတယ်ဟို correction အတွက်ကြည့်ကြတာရှိတယ်လို့နောက်တစ်ခါသူတို့မမှန်ကန်ကန်လုပ်တဲ့ဥပဒေလေးစားလိုက်လာတဲ့ရဲတွေအတွက်လည်းအကာအကွယ်ပေးဖို့ဟိုလည်းလိုတာပေါ့နော်မှဆိုလို့ရှိရင်သူတို့ရဲ့အတွက်လုံလောက်တဲ့ခါးစားခွင့်နေရဖို့ဥပဒေကြားထမ်းပြီးတော့ကသူတို့လောက်တာခိုင်တာကိုလည်းအာဏာပိုင်တွေဆွတ်ဖက်တယ်ဝင်ရောက်ဆွတ်ဖက်မှုမရှိအောင်ဥပဒေကံလုံနိုင်အောင်ဥပဒေကာကွယ်ပေးဖို့လိုတယ်ဒါမျိုးတွေကြီးကြပ်တာလည်းပါတာပေါ့ဒီလွတ်တော်မှာဒါဘယ်လိုလုပ်လို့ရမလဲဆိုတဲ့ဟာကိုကျွန်တော်တို့ကပြောလို့ဖွဲ့စည်းပုံအခြေခံဥပဒေကြားထမ်းချက်တွေရရဲ့နောက်တစ်ခါကျွန်တော်လွတ်တော်လုပ်ငန်းဆိုင်ရာကြားထမ်းချက်တွေရရဲ့နောက်တစ်ခါကော်မတီရဲ့လုပ်ပိုင်ခွင့်ရရဲ့ဘယ်လိုလုပ်ရမလဲဒါကျွန်တော်နီးလမ်းရှာအောင်ပါပေါ့ကျန်းနိုင်ငံဒီမှာဒီလိုရဲတွေကိုကြီးကြပ်တဲ့စောင့်ကြည့်လေ့လာတဲ့လွတ်လပ်တဲ့ဟာလာပြည်ပအဖွဲ့ကြီးတစ်ခုပေါ်အဲ့လိုကဥပဒေတွေဥပဒေပြဋ္ဌာန်းနိုင်တဲ့ဥပဒေပေါ်ဒါကကျွန်တော်တို့ဆက်ပြီးတော့ကြိုးစားယူရမှာပေါ့
လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်လည်းတက်ရောက်ခဲ့တဲ့တရားဥပဒေစိုးမိုးမှုမြင့်တင်ရေးအတွက်ရဲတပ်ဖွဲ့အပေါ်လွှတ်တော်ကကြီးကြပ်ရေးဆွေးနွေးပွဲမှာတော့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီတရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာများအတနာခံစာများစီးဆက်ဆောင်ရွက်ရေးကော်မတီတို့ကလွှတ်တော်အမှတ်တွေနဲ့ပြည်သူ့လွှတ်တော်ကဝန်ထမ်းတွေနိုင်ငံတကာကျွမ်းကျင်သူတွေ၃ရက်ကြာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင
်ရဲတပ်ဖွဲ့အတွင်ပြုပြင်ပြောင်းလဲရေးကောင်ထဲပေါ်လာနိုင်မဲ့ခြေလမ်းပြင်နေတဲ့အကြောင်းကိုတော့မတ်တင်ဂီထိုက်ပြောပြသွားတာပါ VO American တန်ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးမယ်အချိန်တွေကိုတော့လိုင်းဒိုမီတာ24 25နဲ့32တို့ကနေဖန်ယူနိုင်နိုင်ကြပါလိမ့်ရှင
် VO မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဩဂုတ်လ8ရက်တောက်ကြနေညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51ဖြင့်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖမ်းယူနိုင်နိုင်ပါတယ်။အခုဆက်ပြီးနားဆင်ရမယ့်သတင်းပတ်စင်ကန်တာတွေထဲမှာသိပ္ပံနယ်ပယ်မှာအမျိုးသမီးတွေနဲ့အမျိုးသားတွေနဲ့ရင်ပေါင်တန်းဆောင်ရွက်နိုင်ခြင်းရှိတဲ့အကြောင်းပြောပြပေးမယ်အမျိုးသမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်နဲ့အတူနောက်ထပ်နားဆင်ကြရမယ်သိပ္ပံနယ်နည်းပညာကန္တာမှာတော့ရန်ကုန်မြို့စီပင်ရေးနဲ့ပတ်သက်လို
့ခုလက်ရှိကတော့လက်တွေ့ကြကြလက်တွေ့ဆန်းဆန်းထိရောက်တော့အကူအညီလို့မရသလောက်ပါပဲ road network planning ပေါ့လမ်းတွေကိုစီမံကိန်းဆွဲဖို့အတွက်ပညာရှင်တွေလိုနေတယ်
စီမံခန့်ခွဲရေးနဲ့တက်ကြွနည်းပညာရှင်တွေလိုအပ်နေတဲ့အကြောင်းရန်ကုန်စီပင်အကြံပေးမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ရဲ့အမြင်ကိုနားဆင်ကြရမှာပါဒီစီစဉ်တွေကမှအရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်သိပ္ပံပညာဟာတာမန်အားဖြင့်အမျိုးသားတွေအာတန်တဲ့ဘာသာရပ်လို့ယူဆရပေမယ့်အမျိုးသမီးတွေလည်းသိပ္ပံပညာမှာထူးချွန်နိုင်ကြပါတယ်အထူးသဖြင့်စိတ်ဝင်စားမှုရှိပြီးအချိန်ကိုစနစ်တကျနဲ့အသုံးချတတ်ဖို့သာလိုတာပါမနန်းလှိုင်တင်မောင်ကတော့အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်တက္ကသိုလ်မှပါရဂူဘွဲရပြီးဟာဗတ်တက္ကသိုလ်မှပို့စ်ဒေါက်တာဒေါက်တာသင်တန်းတက်ခဲ့သူပါသိပ္ပံပညာကိုအထူးပြုလေ့လာခဲ့ပုံအကြောင်းမနန်းလှိုင်ကိုဆက်သွယ်မေးမြန်းထားတာကိုတော့ဒီတစ်ပတ်ရဲ့အမျိုးသမီးကန္တာမှဒေါ်လှလာတန်းကတင်ပြပေးထားပါတယ်ရှင်
နိုင်ငံက University of Massachusetts ပေါ့နော် UMass ကနေပြီးတော့မှ Biomedical Science နဲ့ဒီ Paragubwe ယူတယ်ဆိုတော့သိပ္ပံပညာမှာဒီအမျိုးသမီးတွေပါဝင်မှုကိုလေအားပေးခြင်းတဲ့အတွက်ကြောင့်ဒီ Biomedical Science နဲ့ပတ်သက်ပြီးတော့ဒီ Paragubwe ယူတဲ့အတွေ့အကြုံလေးပေါ့နော်မျှဝေပါလားရှင
်ကျွန်မပမာကြီးမှာကျောင်းတက်ခရေရပေါ့နော်သိပ္ပံပညာစိတ်ဝင်စားအဓိကတော့ Biology ဇီဝဗေဒကိုစိတ်ဝင်စားတယ်ပေါ့နော်ဒါပေမဲ့အမမဒီမှာတော့ biology ဆင်ဝင်စားလို့ရှိရင်ဆရာဝန်လိုက်မယ်ကျွန်မတီးခဲ့တာဆိုတဲ့အခါကျတော့အငငယ်လေးကဆရာဝန်ဖြစ်ချင်တယ်ပေါ့နော်ဒါပေမဲ့ဆင်အောင်ပြီးတဲ့အခါကျတော့နိုင်ငံသားရောက်လာပြီးတော့ကျောင်းမှာ biology ကိုဆက်ပြီးတော့သင်တဲ့အခါကျတော့ဒီမှာတက်တက်နှစ်ယောက်တဲ့အခါကျတော့ကျောင်းကနေပြီးတော့မှဥတေသနပိုင်းကိုဆင်ဝင်စားသွားတယ်ပေါ့နော်အဲ့မှာဒီမှာတစ်နှစ်လောက် UMass က lab တစ်ခုမှာပဲဒီမှာ internship တစ်နှစ်သွားလုပ်တယ်သွားလုပ်တဲ့အခါကျတော့အဲ့မှာ research ကိုတော်တော်ဆင်ဝင်စားသွားတယ်ပေါ့နော်ဟိုတခြားline နေနဲ့မတူတာကိုယ့်ကိုတော်တော်လေးကိုစာလဲဖတ်ရတယ်ပြီးတော့စဉ်းလဲစဉ်းစားပြီးရတာကြတော့တခွင်းတခုဘယ်လိုမျိုးအဆက်ဆက်ရှိမလဲဆိုတာတော်တော်လေးကိုတွေးရတယ်အဲ့ဟာကိုသဘောကျရတဲ့အတွက်ကြောင့်မလို့ပြီးရတာကြတော့ biomedical science researcher ရဲ့ဟာကလောက်ရတာကတော့အဓိက basic science ပဲလောက်ရတယ်ဒါပေမဲ့နောက်ပိုင်းကိုလောက်ထား research နဲ့ပတ်သက်ပြီးတော့နောက်ပိုင်းဟိုစေးပညာဒီတိုးတက်ဖို့တော့ဒါမှမဟုတ်လို့ရှင်ကာကွယ်ဆေးတွေကိုထုတ်လုပ်ဖို့လည်းအထောက်အကူပြုရဲဆိုတဲ့အခါကြတော့အဲ့ဘာသာကိုကျွန်မအရန်ကြိုက်သွားရပေါ့နော်အဲအားကြောင့်လည်း Paragubwe ကို set up ဖို့အတွက်ဖြစ်သွားရပေါ့လေ
Paragubwe တက်တဲ့နေရာမှာပေါ့နော်ဘလို့စိတ်ဖိစီးမှုတွေကိုနားလိုက်နေနေရောကြော်ထွားခဲ့တယ်ရှင
်ဟုတ်ကဲ့ပြောရမယ်ဆိုရင်တော့ဒီပမာပြည်မှာကလေးကအခြေခံရေပြီးတော့ college မှာရှိတဲ့အခြေခံရေဒီ Paragubwe တက်တဲ့အချိန်မှာအဲ့ဟာကြီးအကုန်လုံးပေါင်းပြီးတော့သုံးရတဲ့အတွက်ကြောင့်မလို့ကိုအခြေခံဘလောက်ရှိလဲပေါ်မှာမူတည်ပြီးတော့လွယ်ရမလွယ်တာနည်းနည်းကွာသွားရပေါ့နော်ဆိုတော့ဒီမရဲ့ဟာကတော့အခြေခံကိုကိုယ့်ကိုကောင်းအောင်ကြိုးစားခဲ့ရမယ်တချို့အားနေတဲ့ဘာသာရပ်တွေရှိရပေါ့နော်ဥပမာဆိုရင်ဓာတုဗေဒဆိုဒီမှာငငယ်လေးတဲ့အလောက်ကြီးတော်တာမဟုတ်ဘူးဆိုတော့အဲ့လိုပါကူအဆင့်ထိရောက်သွားတဲ့အခါကျတော့အဲ့အစာရပို့ပြီးတော့ခက်လာတယ်ဆိုတော့ဆောင်းမွေးရှိတဲ့အခါကျရင်အရန်ကိုအချိန်ပေးပြီးတော့ကြိုးစားရတယ်ပေါ့နော်အဲ့ဟာလည်းတော်တော်လေးကိုစိတ်ဖိစီးမှုတွေရှိရပေါ့လေပြီးရခါကျတော့ကိုကအဲ့ကြောင်းတက်နေတုန်းမှလည်းသူတေသနာကအချိန်ပိုင်းနဲ့လှုပ်ပါသေးရပေါ့နော်ဆိုတော့အခါကြတော့သူတင်နာလှုပ်တာနဲ့အတန်းနေသွားတာနဲ့နောက်အတန်းတက်စားကြတာနဲ့အဲ့လိုမျိုးအချိန်ကိုကိုယ့်အကိုဘလို့တုံးလဲဆိုရဲဟာလေအရန်ဟိုစနစ်တကျဖြစ်ရပေါ့နော်ဆိုတော့အခါကြတော့အဲ့အတွက်လေစိတ်ဖိစီးမှုရှိရပြီးရခါကြတော့သူတင်နာလှုပ်တဲ့ခါကြတော့လေချိုးဟာတွေတော်တော်များများကိုထင်ထားတဲ့အတိုင်းဖြစ်မလာရရှိရနောက်ကို လုံးလိုက်တဲ့ဟာကထင်ထားတာတမျိုးရလာတဲ့အခြေအားတမျိုးဖြစ်နေတဲ့အခါကျရင်ဒါဘာကြောင့်ဖြစ်တာလဲဆိုပြီးတော့စာအနေပြန်စဉ်းစားမျိုးရှိရတဲ့အတွက်ကြောင့်မို့အဓိကတော့အဲ့ဒီသူတင်သွားလုပ်တဲ့ဟာနဲ့အကြောင်းမှာဆောင်ွေးဖြစ်ရတဲ့ဟာနဲ့အဲ့ဒီဟာကိုမြင်မြအောင်ဘယ်လိုမျိုးလုပ်ရမလဲဆိုတဲ့ဟာကကျွန်မတို့စိတ်ဖြစ်စဉ်ပြတော့မရခဲ့ပါဘူး။
အဲ့တော့ UMass မှာပါရဂူဘွဲကိုပြူတဲ့အခါမှာပေါ့နော်ဘယ်နှစ်ကြာခဲ့ပါလဲရှင်
။ကျွန်တော်6နှစ်နဲ့5လလောက်ကြာခဲ့ပါတယ်။biomedical science အပိုင်းမှာကအဲ့ဒါကဟိုပြန်မြလောက်ရှိရပါတော့เนาะလူရ9နှစ်ကနေ9နှစ်ကြားထဲမှာပါရဂူဘွဲရဖို့တဲ့အလောက်ကြားတတ်ပါတယ
်။နားလည်ရဲ့ပါရဂူဘွဲယူတဲ့ပေါ့เนาะဒီသုတေသနအကောင်းစီကမြန်မာလိုပဲတို့ကောက်ရှင်းပြပေးပါလားရှင်
။ကျွန်မရဲ့အဓိကသုတေသနလုပ်ခဲ့တာကတော့ streptococcus pneumoniae ဆိုတာအဲ့ပိုးမှာပေါ့เนาะခလေးငယ်တွေမှာဆိုလို့ရှိရင်တော့နားကြိုက်ယောဂါဖြစ်တယ်ပြီးတော့လူကြီးတွေမှာဆိုလို့ရှိရင်အဆုတ်ယောဂါဖြစ်တယ်ပေါ့เนาะအဲ့ပိုးမှာကပါလို့ကလေးနဲ့လူကြီးတွေမှာပဲဖြစ်များတာလေပြီးတော့ကျွမ်းကျန်မမဖြစ်နေတဲ့လူတွေမျိုးမှာကိုယ့်ရဲ့ကိုယ်ခန္ဓာဘယ်လိုမျိုး immune system မှာဘယ်လိုမျိုးကိုယ်ကာကွယ်တဲ့အတွက်ကြောင့်မလို့ဒီလူငယ်တွေနဲ့ကျမနေရတဲ့မှာမဖြစ်ပင်တဲ့လူကြီးတွေမှာပဲဖြစ်တယ်လေဆိုရဲဟာကိုကျမအဲ့ဟာကိုသူတေသနာလုပ်တယ်ပေါ့နော်အလိုလိုချင်အပြင်ဒီလူကြီးတွေမှာလိုအပ်နေတဲ့ immune cells တွေကိုဘယ်လိုမျိုးကောင်းအောင်ပို့လုပ်ပေးနိုင်မလဲပြီးတော့အခုရှိနေတဲ့ကာကွယ်ဆေးတွေကိုဘယ်လိုမျိုးကောင်းအောင်ပို့လုပ်ပေးနိုင်မလဲဆိုရဲဟာကိုကျမသူတေသနာလုပ်ခဲ့တာပေါ့နော
် UMass မှာနိုင်နိုင်တို့ဒီပါရဂူဘွဲယူတယ်ဆိုတော့အမျိုးသမီးပဏ္ဏယောက်အမျိုးသားပဏ္ဏယောက်ရှိပါလေရှင
်အကြမ်းမြင့်ပြောရမယ်ဆိုရင်အမျိုးသမီးနဲ့အမျိုးသားကတဝက်စီလောက်တော့ရှိမယ်ထင်တယ်။ဘာလို့လဲဆိုတော့တောင်းကိုကလည်းတောင်းလက်ခံတဲ့ခါကြလို့ရှင်အမျိုးသမီးအမျိုးသားလူကြီးကိုနည်းနည်းမြင်ရအောင်လို့သူတို့လက်ခံနေပေါ့နော်။ပြီးတော့တိတ်ပံပါတာရဲ့မှာလည်းအမျိုးသမီးရေဝင်တာနည်းတဲ့အတွက်ကြောင့်မလို့သူတို့အမျိုးသမီးလူကြီးတော်တော်များများကိုပို့ပြီးတော့ခေါ်တယ်။နောက်ဆုံးတောင်းတက်တဲ့ခါကြလို့ရှင်သူတို့မြင်ရအောင်လို့သူတို့လှုပ်ထားရရှိရတဲ့အတွက်ကြောင့်မလို့ကျွန်မထင်တာတော့တဝက်စီလောက်ပဲရှိမယ်ထင်တာ
။အခုအမျိုးသမီးတဝက်အမျိုးသားတဝက်ဆိုတဲ့ခါကြတော့မျိုးသမီးတွေအနေနဲ့ရောဘလို့အခက်အခဲတွေတွေ့လဲရှိဒီသိပ္ပံပညာမှာပါရဂူဘွဲယူတဲ့ခါကျတော့
ကျမရဲ့ကိုယ်ပိုင်အမြင်နဲ့ပြောရမယ်ဆိုလို့ရှင်တော့တကယ်တမ်းအမျိုးသမီးရေအုံနောက်မှာပဲဖြစ်ဖြစ်နောက်ပြင်ဆင်မှုမှာပဲဖြစ်ဖြစ်အမျိုးသမီးနဲ့အမျိုးသားနဲ့အရင်ကွာခြားတော့မရှိဘူးပေါ့နော်ဒါပေမဲ့ဒီသိပ္ပံဘာသာရဲ့အထူးသဖြင့်ဒီပါရဂူဘွဲယူတဲ့ချိန်ကျတော့တချို့အမျိုးသမီးတွေတော်တော်များများကသူတို့မိသားစုတွေနဲ့ဖြစ်နေပြီးတချို့သူတွေကလည်းကလေးတွေရှိရဲဆိုတော့အဲ့လိုမိသားစုနဲ့ကလေးတွေဘက်ကိုသူတို့အချိန်ပိုပေးရတဲ့အတွက်ကြောင့်မလို့သူတို့အเจ้าမှာအเจ้าစာကိုအချိန်ပေးနိုင်တဲ့ဟာနဲ့နည်းတယ်ပြီးရခါကျတော့အเจ้าပြီးသွားလို့အလုပ်လုပ်တော့မယ်နောက်အเจ้าပြီးသွားလို့ post of training တွေပိုင်းလုပ်မယ်ဆိုလို့ရှင်လည်းတစ်ချိန်သိပ္ပံဘာသာရပ်တွေကိုလုပ်တယ်ဆိုလို့ရှင်အချိန်ကအများကြီးပေးရတယ်အလုပ်ချိန်တွေပိုင်းကလည်းရမ်းရှည်တဲ့အတွက်ကြောင့်မလို့အเจ้าနဲ့အလုပ်နဲ့ပတ်သက်ပြီးတော့တခြားမိသားစုကိုအချိန်ပေးနိုင်ဖို့ဟာရီကတော်တော်လေးကိုခက်ခဲတယ်လို့ထင်တယ်ပေါ့နော်အဲ့တော့တကယ်တမ်းဒီအသိပ္ပံဘာသာရဲ့မှာအမျိုးသမီးတွေနေတယ်ဆိုတာတကယ်တော့ဟိုအမျိုးသမီးတွေမလိုက်နိုင်ဘူးဆိုတာထက်အဲ့လိုအချိန်ပေးနိုင်မှုအင်အားကွာသွားတယ်လို့ကျွန်မထင်တယ်ပေါ့နော
်ဟုတ်ကဲ့တနည်းတော့အမျိုးသမီးတွေကဒီမိသားစုတာဝန်နဲ့ရှိတော့မောင်တထမ်းမင်းနှစ်ရွက်ဖြစ်နေပါဘောဟုတ်လား
ဟုတ်ကဲ့ကြည့်ရတော့အဲ့လိုဖြစ်နေရပေါ့နော
်ဟုတ်ကဲ့နားလည်ရတော့6နှစ်ခွဲကြာခဲ့တယ်ပေါ့နော်ပါရဂူဘွဲယူတဲ့ခါကျတော့အမှားရစရာလေးပေါ့နော်တခုလောက်ရှိလို့ရှိရင်မင်းနဲ့မျှဝေးပါလားရှင
်ကျမတက်ခဲ့တဲ့တခြားလုံးမှာလည်းအထူးသဖြင့်ပထမတစ်နှစ်နှစ်နှစ်လောက်မှာအကြောင်းကိုထွက်တင်စိတ်ကခဏခဏပေါ်လာတယ်ဘာလို့လဲဆိုတော့တချို့အချိန်တွေမှာအရန်စိတ်ကြည့်ကြည့်မြင်ရတဲ့ခါကျရင်ငါဒီဟာကြီးကိုနောက်ထပ်9နှစ်6နှစ်ကြီးဆက်လုပ်ဖို့ဖြစ်နိုင်မှာမလားဆိုပြီးတော့တွေးပြီးရတဲ့ခါကျတော့အကြောင်းထွက်တင်စိတ်တွေခဏခဏပေါ်လာတယ်ပေါ့နော်အဲ့ဒီခါကျတော့အဲ့ဒီဟာကိုတကယ်တမ်းကိုကြီးမှန်းထားတဲ့ဟာကိုရောက်ဖို့ဆိုတဲ့ဟာကကိုယ့်အကူလည်းအားပေးရတယ်ပြီးတော့မိသားစုတည်းရဲ့ပံ့ပိုးမှုလည်းအတော်လေးကိုလိုအပ်တယ်ပေါ့နော်ဆိုတော့အဲ့ဒါကြီးအကုန်လုံးလည်းစမမှာရှိခဲ့လို့လည်းစမဘွဲကိုပြီးအောင်လှုပ်သွားနိုင်တယ်ပေါ့နော်အဲ့တော့အဓိကစမရဲ့အမှတ်ရစရာလို့ပြောရမယ်ဆိုလို့ရှိရင်အများနဲ့စမအဲ့ကြောင်တက်တဲ့ဟာကိုပြန်ကြည့်ရဲဆိုလို့ရှိရင်တကယ်စိတ်ဝင်စားတယ်ဆိုလို့ရှိရင်မဖြစ်နိုင်တာမရှိဘူးအများနဲ့တော့ဖြစ်တော့ဖြစ်နိုင်တယ်ဒါပေမဲ့ကိုယ့်ဘက်ကကြိုးစားမှုရောပြီးတော့ဘေးပတ်ဝန်းကျင်အားထောက်ပံ့မှုရောအပြည့်အဝရှိရဆိုလို့ရှိရင်တော့အောင်မြင်ဖို့ရခိုင်နှုန်းကပိုပြီးတော့များတယ်ပေါ့နော်အခုကျွန်မထင်ငယ်တဲ့သူတွေကဒီလိုကြောင်းတက်မယ်ဒီပါရဂူပဲယူမယ်ဆိုရင်အဲကျွန်မအမြင်နဲ့ပြောရတကယ်တမ်းကြောင်းတက်မယ်ဆိုလို့ရှိရင်စိတ်ဝင်စားလားမဝင်စားလားအရင်ဆုံးကွာကိုမေးပေါ့နော်စိတ်ဝင်စားရဆိုလို့ရှိရင်တော့နောက်ပိုင်းခီးလန်းကတော့တော်တော်လေးကိုရှေ့အောင်မယ်ဒါပေမဲ့လည်းကိုတကယ်တမ်းစိတ်ဝင်စားရဆိုလို့ရှိရင်တော့အမြင်နဲ့ဖြစ်နိုင်တယ်ဆိုရပါတယ
်အခုဒီ mass ကနေပြတော့မှာဒီပါရဂူဘွဲရပြီးတဲ့နောက်ပိုင်းမှာနောက်ဘာဆက်လုပ်မယ်လို့ညီမမလည်းမှန်းတယ်
ကျွန်မဒီပါရဂူဘွဲပြီးတာ2017ဒီဇင်ဘာမှာပြီးရပေါ့နော်အဲ့ဒါပြီးပြီးရခါကျတော့ကျွန်မ post doctoral training ဆိုတာအဲ့ဒါတော့တောင်းပြီးပြီးတော့နောက်အလုပ်မဝင်ခင်မှာဂျာထဲမှာHarvard Medical School မှာအဲ့ဒါ post doctoral training လုပ်နေတာနှစ်နှစ် ရှိပြီပေါ့နော်ဒီအဲ့အနှစ်အတွင်းမှာကျွန်မကဒီသူတေသနာပဲဆက်လုပ်တယ်ဒါပေမဲ့သူတေသနာလူလူကျမ်းမာရေးနဲ့နည်းနည်းပို့ပြီးတော့ပတ်သက်သွားတယ်သူတေသနာဘက်ကိုလှုပ်လိုက်တယ်ဘာလို့လဲဆိုတော့ကျွန်မကြောင်းတက်ခရေကအခြေခံသိပ္ပံအပြင်လူလူကျမ်းမာရေးနဲ့ပတ်သက်ပြီးတော့ public health နဲ့ basic science နှစ်ခုကိုပေါင်းပြီးတော့လုပ်နိုင်မယ့်ဟာမျိုးကျွန်မလုပ်ချင်တယ်ဆိုတော့ဒီ post doctor training မှာကျတော့ public health နဲ့ပတ်သက်တဲ့ဟာမျိုးကျွန်မဆက်ပြီးတော့အခုနှစ်နှစ်အဲ့ဟာကိုလုပ်တယ်ပေါ့နော်ဆိုတော့အဲ့နှစ်နှစ်ကကျွန်မဟိုမှာ July မှာကျွန်မအဲ့နှစ်နှစ်နည်းနည်းလေးအကျော်မှာကျွန်မ post doctor training ပြီးသွားပြီပြီးသွားပြီးတော့အခုကျတော့ Harvard School of Public Health မှာပဲလူလူကျမ်းမာရေးနဲ့ပတ်သက်ပြီးတော့2014 August မှာဒီ Master of Public Health ကိုတက်ပြီးရခါကျတော့အဲ့အပိုင်းကျမှအလုပ်တစ်ခုခုအဓိကတော့နိုင်ငံတကာကျန်းမာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းမှာစမအလုပ်လုပ်ဖို့အတွက်ကြီးရထားပါတယ်
။ကျေးဇူးအများကြီးတင်ပါတယ်။နန်လိုက်ကိုလိုဆေရှိရှိနဲ့ရှင်းပြတဲ့အတွက
်။ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ
်။မြို့သမီးခန္ဓာကိုနာဆင်ခဲ့ကြရပြီးတဲ့နောက်တုဒ္ဒဆောင်လင်အမေရိကန်တစ်ခွေမှာတော့အမေရိကန်သမ္မတဟောင်းရစ်ချတ်ဒစ်ဆင်ယာရုကနှုတ်ထွက်သွားပြီးဒုတိယသမ္မတဂါလန်ဖို့သမ္မတဖြစ်လာပုံကိုကိုဇော်ဝင်းလိုင်နဲ့မက်ခင်ဖြူထွေးတို့တင်ပြပေးထားကြပါတယ်။
ကမ္ဘာ့တွေဒီတပတ်တော့အောက်ဂူလာအတွင်းခိုက်တက်နေတဲ့ကအပိုင်းနှစ်ကိုမပြောခင်အမေရိကန်တမိုင်းမှာတမရအဖြစ်တာဝန်ထမ်းဆောင်နေရင်းကယာရုကနေနှုတ်ထွက်ပေးလိုက်ရတဲ့တူဦးသေးသောတမရအကြောင်းသုတဆောင်လင်အမေရိကန်တခွင်မှာသောရရှင်တွေကိုပြောပြကြရင်ကောင်းမလားလို့ဗျ
ဗါလေကုဇုံဝင်းလိုင်ကဝါတာဂိတ်ရှုပ်တော်ပုံနဲ့ယာရုကနေနှုတ်ထွက်ပေးလိုက်ရတဲ့တမရရစ်ချတ်နစ်ဆန်အကြောင်းကိုပြောပြမလို့လားကောင်းသားပဲရှင်သူဟာအမေရိကန်တမိုင်းမှာထူးခြားတဲ့မှတ်ကြောက်တင်သွားတဲ့သူဆိုတော့သူ့အကြောင်းကစိတ်ဝင်စားစရာကောင်းပါတယ
်အောင်မယ်မက်ကင်ပြူထွေးကဒီတခါတော့ဘယ်ဆုလို့လဲဘာအကြောင်းပြောမယ်ဆိုတာကိုစကားဟားလိုက်တာနဲ့ချက်ချင်းအတိပဲပေါက်နေတယ
်မပေါက်ရှိပါမလားကုဇော်ဝင်းလိုက်ရေဒီမှာတက်တူကောလိပ်တက်ဖူးတဲ့သူတိုင်းသမရနစ်ဆန်အကြောင်းသိကြတာပဲဟာသူ့အကြောင်းကမပါမပြီးဘူးလေ
ဟုတ်တယ်ဗျ1969ခုနှစ်မှာသမရဖြစ်လာတဲ့နစ်ဆန်ဟာသူ့အနေနဲ့သမရယာရုကနေနှုတ်ထွက်မဲ့အကြောင်းလွန်ခဲ့တဲ့နှစ်ပေါင်း40တိတိ1984ခုနှစ်ဩဂုတ်လ10ရက်နေ့မှာတရားဝင်ပြောကြားလိုက်တာလေသူ့အနေနဲ့သမရယာရုကနေအနားယူမဲ့အကြောင်းကိုတော့သမရအင်ဂျူရောက Oval Office လို့ခေါ်တဲ့ဘဲဥပုံသမရရုံးခန်းကနေအမေရိကန်တနင်္ဂနွေလုံးကိုအခုလိုကြီးညာလိုက်တာ
In a period when our entire focus should be on the great issues of peace abroad and prosperity without inflation at home. Therefore, I shall resign the presidency effective at noon tomorrow.
ဒီပမှာငြင်းငြင်းရရှိဖို့ငွေကြေးဖောင်းပွားမှုမရှိဘဲစီးပွားရေးတိုးတက်ဖို့စတဲ့အရေးကြီးတဲ့ကိစ္စတွေကိုပဲကျွန်တော်တို့အားလုံးကအာရုံစိုက်ဆောင်ရမယ့်အစားလာမယ့်လတွေအတွက်မှာကျွန်တော်ရဲ့ပုဂ္ဂိုလ်ရေးအလုပ်တွေကိုတက်တည်ပြနိုင်ဖို့လှုံ့ဆော်နေမယ်ဆိုရင်သမရနဲ့လွတ်တော်ရဲ့အာရုံတွေအဲ့ဒီမှာပဲရောက်နေပြီးအချိန်တွေပုတ်ကုန်ပါလိမ့်မယ်ဒါကြောင့်မနေ့ဖြန်နေမွန်းတဲ့ချိန်ကစပြီးကျွန်တော်သမရယာရုကအနားယူပါမယ
်သမရနေစင်ဒီလိုယာရုကနေအနားယူလောက်တဲ့အထိဖြစ်ပေါ်စေခဲ့တဲ့ကြီးမားတဲ့အချုပ်တော်ပုံကြီးကတော့ဝါရှင်တန်ဒီစီမြို့မှာရှိတဲ့ Watergate လို့ခေါ်တဲ့အဆောက်အဦထဲမှာရှိတဲ့ Democratic Party ဌာနချုပ်ရုံးကို1982ခုနှစ်ဇွန်လ18ရက်နေ့ညမှာသမရနေစင်ရုပ်ောက်ပွဲမဲဆက်စည်းရုံးရေးကမ်ပိန်းမှာဝင်ရောက်လုပ်ကိုင်နေတဲ့သူတွေကဝင်ဖောက်တာကိုရဲကဖမ်းမိလိုက်တဲ့ကိစ္စကနေဆက်လိုက်တာလေ
အဲ့ဒီကစဖြစ်တဲ့အချိန်မှာဒီမိုကရက်တစ်ပါတီရုံးချုပ်ထဲကိုတာမန်ခိုးဝင်မှုလောက်တာဖြစ်ခဲ့ပေမဲ့နောက်ပိုင်းလိန်နာတွေဖုံးကွယ်တာတွေအပြန်အလှန်ဆွတ်ဆွဲပြောဆိုတာတွေနဲ့ရှုပ်ရှက်ခဲ့ပြီးနောက်ဆုံးတော့မင်းကြီးတာကထွက်ဆိုသလိုပြည်ထနာရဲ့စစ်မြစ်ကသမရနစ်ဆန်အထိပါရောက်လာရတာကသူလည်းနောက်ဆုံးဘလို့မှရှောင်လွဲလို့မရတဲ့အဆက်ရဆရာကိစ္စကြီးဖြစ်လာတာကြောင့်ယာရုကနေဆင်းပြေးလိုက်ရတာပဲမဟုတ်လားရှင့
်ဟုတ်တယ်မခင်ပြထွေးရဲ့ဒါပေမဲ့သမရနစ်ဆန်ဟာလည်းအမေရိကန်နိုင်ငံရေးလောကမှာကဏ္ဍဆောင်ကကျင်လည်ခဲ့တဲ့သူဆိုတော့အရေးကထုန်နေပြီသားလေတော်ုံတန်ုံကိစ္စလေးနဲ့တော့လွယ်လွယ်အရှုံးပေးရတဲ့သူမဟုတ်ဘူးဗျသူ့အနေနဲ့လည်းသမရဖြစ်လာဖို့အရေးနှစ်ပေါင်းများစွာစူးစမ်းလာရတာဆိုတော့လွယ်လွယ်နဲ့ပဲဆွံ့ကျင်မှမလဲဗျဒါပေမဲ့လွတ်တော်ကသူ့ကိုတရားစွဲမယ်ဘာညာဖြစ်လာပြီးမခင်ဖြူထွေးပြောသလိုမချောင်မလွဲနိုင်တော့တဲ့အဆုံးမှသာယာရုကနှုတ်ထွက်ပေးဖို့ဆုံးဖြတ်လိုက်တာလေသူပြောတဲ့အတိုင်းပဲနောက်တစ်နေ့ဩဂုတ်လ9ရက်နေ့မှာနှုတ်ထွက်သွားတယ်လေ
ပြောတဲ့အတိုင်းဂရီတီတော့ကောင်းတာပေါ့ရှင်မဟုတ်တာလုပ်တဲ့အတွက်ယာရုကနှုတ်ထွက်ပေးလိုက်ရပေမဲ့ပြောတဲ့အတိုင်းဂရီတော်တည်သားပဲသူအိမ်ပြူတော်ကမထွက်ခင်ဝန်ထမ်းတွေကိုလိုက်နှုတ်ဆက်တော့အားလုံးကမျက်ရည်ဆက်ဆက်နဲ့သူ့ကိုနှုတ်ဆက်နေကြတာမှတ်တမ်းရုပ်ရှင်တွေထဲမှာတွေ့ဘူးတယ်ရှင်အဲ့ဒါလို့ကြာတော့လဲကြည့်ရတာစိတ်မကောင်းစရာပဲနော
်တမရနေစင်ယာရုကနှုတ်ထွက်သွားတဲ့နေ့မှာပဲဒုတမရဂျယ်ရယ်ဖို့က38ရာမြောက်အမေရိကန်တမရအဖြစ်ကျန်းသစ်စာကျင်းဆိုလိုက်တယ်လေ
မစ္စတာဂျယ်ရယ်ဖို့တမရဖြစ်လာတာကလည်းစိတ်ဝင်စားစရာကောင်းတာတွေရှိတယ်နော်ကိုစုံဝင်လိုက
်ဟုတ်တယ်ဗျတမရနေစင်ကအမေရိကန်တမိုင်းမှာယာရုကထွက်ပေးရတဲ့ပထမဆုံးတမရဖြစ်တယ်လို့တမရဂျယ်ရယ်ဖို့ဟာလည်း တမရအဖြစ်ရောဒုတမရအဖြစ်ပါရွေးကောက်တင်မြှောက်ခြင်းမခံရဘဲနဲ့ပထမဆုံးတမရဖြစ်လာတဲ့သူလေဒါကြောင့်ဒီပုဂ္ဂိုလ်နှစ်ယောက်အကြောင်းကအတော်လေးစိတ်ဝင်စားစရာကောင်းတယ်ဗ
ျဒါဆိုဂျရက်ဖို့ကဘလို့ဒုတမရဖြစ်လာတာလဲရှင
်ဒီလိုဗျတမရနေစဉ်ရွေးကောက်ပွဲဝင်တုန်းကသူနဲ့အတူဒုတမရအဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့သူကစပီရိုအက်နျူးတဲ့ရွေးကောက်ပွဲနိုင်ပြီးဒုတမရဖြစ်လာပြီးတော့မှအကျင့်ပြည့်ချစားမှုအခွန်ပေးဆောင်မှုပြက်ကွက်မှုတွေနဲ့ဆွဲချက်တင်ခံရပြီးဒုတမရယာရုကနေ1983ခုနှစ်မှာနှုတ်ထွက်သွားရတာလေ
ဟာဒါဆိုတမရနစ်ဆွန်ရောဒုတမရရောနေရာစလုံးကတတ်တမ်းမပြည့်ခင်မှာယာရုကနှုတ်ထွက်သွားကြတာပေါ့နော်ထူးစားလိုက်တာနော်ဒုတမရစပီရိုအက်နူအကြောင်းတော့တိတ်မကြားရလာဘူးနော
်အဲ့ဒီဒုတမရစပီရိုအက်နူယာရုကနေနှုတ်ထွက်ပြီးတော့အောက်လွတ်တော်မှာ Republican Party ခေါင်းဆောင်ဖြစ်နေတဲ့ Gerald Ford ကိုတမရနစ်ဆင်ကဒုတမရအဖြစ်ဆွဲခန့်လိုက်တာလေအဲဒါကြောင့်အင်ဗီရိုနဲ့တမရယာရုအတွေ့ရွေးကောက်ပွဲမှဝင်ပဲပထမဆုံးတမရဖြစ်လာခဲ့တာတမရနစ်ဆင်ယာရုကနှုတ်ထွက်ပေးလိုက်ရတဲ့အထိပြင်းထန်ကြီးမားတဲ့ဝါဒကဲအရှုပ်တော်ပုံကြီးကိုအတိတ်မှာခြံထားခဲ့ပြီးအမျိုးသားယဉ်ကြားစစ်ရေးအတွက်လှုပ်ဆောင်ကြဖို့သူတမရအဖြစ်ကျန်းသစ္စာချိန်ဆပြီးမှတမရသစ်ဂျယ်ရယ်ဖို့ကအမေရိကန်လူထုကိုပြောကြားခဲ့တယ်ဗျ
As we bind up the internal wounds of Watergate more painful and more poisonous than those of foreign wars let us restore the golden rule to our political process
နိုင်ငံသားမှာတိုက်ခိုက်ရတဲ့စစ်ပွဲတွေထက်ပိုနာကျင်ပြီးအစိတ်ပြင်းထန်လာတဲ့ Watergate ရေးတော်ဘုံကြီးကြောင့်ရခဲ့တဲ့ဒဏ်ရာတွေကိုပြန်လဲကုသရင်းမတင်ငါမှုတွေမုန်းတိမှုတွေကိုပယ်ဖျက်ပြီးညီအကိုတွေလိုချစ်ချစ်ခင်ခင်နဲ့ဒိုင်းပြည်ရဲ့နိုင်ငံရေးစနစ်ကိုပြန်လဲတည်ဆောက်ကြပါစို့လို့ကျွန်တော်ပြောချင်ပါတယ
် Mr. Nixon တမရသက်တမ်းကာလအတွင်းကျူးလွန်ကောင်းကျူးလွန်နိုင်ခဲ့တဲ့ပြစ်မှုတွေကိုတမရ Gerald Ford ကသူ့တမရသက်တမ်းလက်ထက်မှာလွှင့်ချင်းချမ်းသာခွင့်ပေးလိုက်တယ်လေ
ဒါကတော့ကိုယ်ဆရာမို့လို့ကိုယ့်ကိုသူကောင်းမြောက်တဲ့သူမို့လို့ခွင့်လွှတ်တဲ့သဘောဖြစ်နေတာပေါ့ရှင်ဒီကိစ္စကတော့မြန်မာပြည်နဲ့သိပ်မကွာသလိုပဲ
ဟုတ်တယ်ဗျအမေရိကန်နိုင်ငံရေးလောကမှာလည်းဒါမျိုးတွေရှိတာပဲတမရတယောက်အနေနဲ့သူရာတို့ကအနားမယူခင်မှာရာဇဝတ်သားတွေပြစ်ဒဏ်ပေးခံရသူတွေကိုလူချင်းချမ်းသာခွင့်ပေးတဲ့အလေအထအမေရိကန်ပြည်ထောင်စုမှာလည်းရှိတယ်လေများသောအားဖြင့်တော့တမရတွေကအသေးချာအပြန်အလှန်စစ်စစ်ပြီးမှလွတ်တဲ့နဲ့သူကိုလွတ်ပေးတာပါအရင်ကြီးဘယ်နှစ်ယောက်လွတ်စေဆိုပြီးလွတ်လိုက်တာမျိုးတော့မဟုတ်ဘူးပေါ့ဗျာ
ဟဲ့တကယ်ကြီးဆိုတာကလည်းအတော်ရှုပ်တာပါလားကိုစောဝင်းလာရဲ့ဒါကြောင့်ကျမတို့နိုင်ငံကြီးမလုပ်ချင်ဘူးအများအကျိုးရှိမဲ့လူမှုရေးလုပ်ငန်းတို့ပရဟိတလုပ်ငန်းတွေပဲလုပ်ချင်တယ်
။ရိုးရိုးသားသားလုပ်ရင်ဘယ်အလုပ်ဖြစ်ဖြစ်ကောင်းပါရဲ့မခင်ပြထွေးရဲ့ဗိုလ်ချုပ်အောင်ဆန်းတို့လိုရိုးရိုးသားသားနဲ့တိုင်းပြည်နဲ့လူမျိုးအတွက်အသက်ပေးပြီးလှုပ်သွားကြတဲ့သူတွေလည်းအများကြီးရှိသလိုဟစ်တလာလိုလူတွေအများကြီးတတ်သွားတဲ့တိုင်းပြည်ခေါင်းဆောင်တွေလည်းရှိခဲ့ဘူးတာပဲဟာ
။ Richard Nixon ဟာလည်းနိုင်ငံရေးလောကမှာကာလအတော်ကြာရှင်နေခဲ့ပြီးနိုင်ငံရေးအရေးအတော်ထူတဲ့သူလို့အမေရိကန်နိုင်ငံရေးလောကမှာသတ်မှတ်ခံရတာနော်။
သမရနေစင်ဟာဥရေပညာနဲ့ဘွဲ့ရခဲ့သူတဦးဆိုတော့လူတော်တယောက်ဖြစ်တယ်ဆိုတော့ပြောစရာမလိုဘူးပေါ့ဗျာ1946ခုနှစ်မှာသူ့ကို Republican Party ကိုစားပြုပြီးရွေးကောက်ပွဲဝင်ဖို့လူတချို့ကလာစည်းရုံးတာနဲ့ရွေးကောက်ပွဲဝင်အောက်လွတ်တော်အမတ်အဖြစ်ရွေးခံလိုက်ရတယ်လေအဲဒီကနေသူ့ရဲ့နိုင်ငံရေးဘဝစတယ်လို့ပြောရမှာပဲဗျလွတ်တော်အမတ်အဖြစ်နဲ့ Community စန့်ကျင်ရေးကိစ္စတွေမှာမမရက်တီလှုပ်ဆောင်ခဲ့တဲ့အတွက်သမရ Dwight Eisenhower ကသူနဲ့အတူရွေးကောက်ပွဲမှာဒုသမရအဖြစ်ဝင်ပြိုင်ဖို့ဖိတ်ခေါ်ခံခဲ့ရတယ်လေ
။သူလည်းဒုသမရအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့ဘူးတဲ့ဆိုတော့နိုင်ငံရေးစက်ခုံပေါ်မှာကဏ္ဍဆောင်ကပါခဲ့တဲ့သူပေါ့နော်
။ဟုတ်တယ်ဗျ။သူဒုသမရအဖြစ်တက်တန်းနှစ်ခုတာဝန်ထမ်းဆောင်ပြီးတော့သူကိုယ်တိုင်သမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်တယ်လေ။1960ခုနှစ်မှာဒီမိုကရက်တစ်ပါတီသမရလောင်းဂျွန် F. ကနေဒီနဲ့ရစ်ချတ်နစ်ဆင်တို့ပြန်ကြတာမှာနစ်ဆင်ကမဲအရေးအတွက်တသိန်း2000နဲ့ကတ်ပြီးရှုံးသွားခဲ့တယ်တဲ့။အဲ့လိုရွေးကောက်ပွဲရှုံးပြီးတဲ့နောက်မှာတော့ကယ်လီဖိုးနီးယားကိုမိသားစုနဲ့အတူပြန်နေပြီးရှစ်နှစ်အလုပ်ကိုပြန်လုပ်ရင်းစာအုပ်တွေရေးခဲ့တယ်တဲ့။နောက်တော့အစွဲကောင်းတာနဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှုအဖြစ်1962ခုနှစ်မှာဝင်ရွေးခံတော့လဲရှုံးပြန်တာပဲတဲ့
။သူ့ရဲ့နိုင်ငံရေးကန်စာတာကလည်းနှိမ့်လိုက်မြင့်လိုက်နေပါလားကိုစုံဝင်လာရဲ့။လွတ်တော်နေရစလုံးအတွက်ရွေးခံမှုတဲ့ဒုသမရလည်းဖြစ်တဲ့သူကပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာကြာတော့ရှုံးရတယ်လို့
။ဟုတ်တယ်ဗျကယ်လီဖိုးနီးယားသားဖြစ်လို့လူတည်များပြီးသူ့ကိုဝင်ရောက်အရွေးခံဖို့လာစီယုံကြလို့သာသူ့အနေနဲ့အဝင်အရွေးခံလိုက်တာတဲ့သူကိုယ်တိုင်ကစိတ်ပါလို့မဟုတ်ဘူးတဲ့ဒါကြောင့်လဲရှုံးတာလို့တချို့ကတော့ဝေဖန်ကြတယ်လေနောက်ဆုံးတော့နိုင်ငံရေးပိုးမတည်သေးတဲ့ Nixon တရောက်1968ခုနှစ်မှာ Democratic Party ရဲ့လက်ရှိသမ္မတ Lyndon Johnson ကသူ့အနေနဲ့သမ္မတအဖြစ်ပြန်အရွေးခံမှာမဟုတ်တော့ဘူးလို့ကြေညာလိုက်တာနဲ့သမ္မတရွေးကောက်ပွဲဝင်ဖို့ထပ်ပြီးပြင်ဆင်တော့တာပဲအဲ့ဒီ68ခုနှစ်ရွေးကောက်ပွဲမှာ Mr. Nixon ကမဲရီအတွက်၅သိန်းနဲ့ကတ်ပြီးအနိုင်ရလိုက်တယ်လေဒါကြောင့်သူလဲ38ရောက်မြောက်အမေရိကန်သမ္မတအဖြစ်1969ခုနှစ်မှာကျန်းသစ်စာကျင်းဆိုပြီးသမ္မတဖြစ်လာတာပေါ့
သမ္မတဖြစ်ဖို့အချိန်ချင်းကြိုးစားပြီးနောက်ဆုံးဖြစ်လာတော့လဲမဟုတ်တဲ့ကိစ္စနဲ့ယာရုကဆင်းမိလိုက်ရပြီးသမိုင်းတွင်သွားတယ်နော
်ဟုတ်တယ်မခင်ပြထွေးရဲ့နိုင်ငံရေးဆိုတာကလည်းအနည်းအမြင့်ခမ်းမရခက်သားလားဗျန နိုင်ငံရေးအကြောင်းပြောနေရင်တော့ပြီးမှာမဟုတ်တော့ဘူးမခင်ပြထွေဒီတစ်ပတ်တော့ဒီမှာပဲနားကြအောင်ဆိုရက
်ကောင်းပါပြီရှင
်သောရရှင်အပေါင်းဘူးတုဒ္ဒအဖျားပြတိုးပွားနိုင်ကြပါစေခင်ဗျာ
သုဒ္ဒဆောင်လင်အမေရိကန်တခင်ကိုနားဆင်ခဲ့ကြရတာပါအခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကတင်ဆက်ပေးထားပါတယ်ရှင်
ရန်ကုန်မြို့ကြီးစီပင်တိုးတက်အောင်ကြိုးစားရမှာမြို့ပြအင်ဂျင်နီယာတွေမြေယာစီမံခန့်ခွဲရေးနဲ့စီမံကိန်းဆိုင်ရာတက်ကြွနည်းပညာရှင်တွေလိုအပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါစီ။လွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကစင်ကာပူကအားကျခဲ့ရတဲ့ရန်ကုန်မြို့ဟာအခုအခါမှာမြို့ကြီးတွေရဲ့အင်ကာနဲ့တိတ်မငြိတဲ့အတွက်အခုခေတ်စင်ကာပူလိုပြန်ပြီးတိုးတက်အောင်လုပ်ဖို့အာဏာပိုင်တွေကကြိုးစားနေကြတာပါ။ဒီပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံအတွက်နိုင်ငံရခြားအကူအညီတွေပေးဖို့ကမ်းလှမ်းမှုတွေအများကြီးတွေ့နေရတာမို့လက်ရှိမှာအကူအညီတွေဘယ်လောက်ရနေပါသလဲရန်ကုန်စီပင်အကြံပေးမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ရဲ့အမြင်ကိုကြည့်အောင်ပါ
အခုလက်ရှိကတော့လက်တွေ့ကြကြလက်တွေ့ဆန်းဆန်းထိရောက်သောအကူအညီလို့မရသလောက်ပါပဲ road network planning ပေါ့လမ်းတွေကိုစီမံကိန်းဆွဲဖို့အတွက်ပညာရှင်တွေလိုနေတယ်အဲ့ဒီကဂျပန်နိုင်ငံကနေပြီးတော့ပေးမလားတကယ်လုပ်ပေးမလားဆိုတော့လာမလုပ်ပေးဘူးသူတို့ကဟိုတလောစီကတော့ project လေးတစ်ခုနဲ့လာလုပ်သွားတယ်ဒါပေမဲ့လည်းသူတို့ပြောထားတာကခင်ဗျားတို့တိုင်းပြည်မှာအဲ့ဒီ road network master plan ဆွဲဖို့လိုနေတယ်လို့ပဲပြောပြီးထွက်သွားတော့ကျွန်တော်တို့ကအဲ့ဒါကိုဆွဲဖို့မတတ်တဲ့အဲ့ဒါကိုဆွဲပေးစီခြင်းတဲ့ဟာကိုသူတို့ကဒီမှာတစ်နှစ်လောက်လာ study လုပ်ပြီးတော့အဲ့လိုပဲပြောပြီးထွက်သွားတယ်ဆိုတော့ကျွန်တော်တို့တက်ကဘာမှအကျိုးမရှိဘူးပြီးတော့ခင်ဗျားတို့ master plan လုပ်သင့်တယ်လို့ပဲပြောပြီးထွက်သွားရင်တော့ကျွန်တော်တို့ကသိသားပဲ master plan လုပ်ရမယ်ဆိုတာအဲ့ဒီအတွက်ပညာရှင်တွေလိုနေတယ်ငွေကြေးလိုနေတယ်အဲ့ဒါကိုလာပြီးတော့လုပ်မသွားဘူးဆိုရင်တော့ကျွန်တော်တို့တက်ကတော့ထိရောက်တော့အကူအညီရတယ်လို့ကျွန်တော်မသုံးသပ်ပါဘူးခင်ဗျာ
တိုးတက်ဖွံ့ဖြိုးဖို့အတွက်ရေရှည်လိုအပ်ချက်ကပညာရှင်တွေကိုမွေးထုတ်ဖို့လို့ဆိုပါတယ
်ကျွန်တော်တို့ရဲ့ပညာရေးစနစ်ကိုအတော်ကိုလက်တွေ့ကျသောထိရောက်သောပညာရှင်တွေထုတ်လုပ်ဖို့ဆိုတဲ့ဟာအများကြီးလိုအပ်နေတယ်ဆိုတော့အဲ့ဒါအတွက်ကကျွန်တော်တို့တက်ကသူတွေကလည်းပဲထွက်လာတဲ့ကျွန်တော်တို့ရဲ့ BE engineer ဘွဲ့ရတော်များများလည်းလက်တွေ့အဖြစ်သုံးလို့မရဘူးခင်ဗျာဆိုတော့ရေးကြည့်တာကဖြစ်နိုင်လို့ရှိရင်နိုင်ငံသားတွေမှာထပ်ပြီးဘွဲ့ယူဖို့ရယ်လက်တွေ့ဤပညာတွေယူဖို့ရယ်ဆိုတော့အဲ့ဒီအတွက်ကဝိုင်းပြီးလောက်ကြမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်လေး5 6နှစ်လောက်ဆိုလို့ရှိရင်တော်တော်များများပညာရှင်တွေသုံးလာမှာဖြစ်ပါတယ်ဆက်ပါတယ်ခက်ခဲကဘာရှိနေလဲဆိုတော့ဆရာတွေကသူတို့လွန်ခဲ့တဲ့နှစ်ပေါင်း30 40သူတို့ကိုဆရာကြီးတွေအသင်ပေးလိုက်တဲ့စာအုပ်တွေပဲပြန်ကန်ပြီးတော့ဒါကိုပဲဆက်တိုက်ဆက်တိုက်သင်ပေးနေတယ်အခုလက်ရှိအခြေအနေကလည်းပြောင်းလဲတွေရှိလာတယ်ပညာတွေကလည်းတိုးလာတယ်ဆိုတော့ကျွန်တော်ဖြစ်စီနေတာကတော့အဲ့တက္ကသိုလ်မှာသင်ကြားနေတဲ့ဆရာတွေဆရာမတွေသူတို့ကိုယ်တိုင်က research လုပ်ဖို့လိုနေတယ်အဲ့ဒီကနေတတ်တဲ့ပညာနဲ့ကလေးတွေကိုပြန်သင်လို့ရှိရင်တော့နည်းနည်းပူပြီးတော့လက်တွေ့နဲ့နှီးဆက်တဲ့အသုံးတည့်မဲ့ကလေးတွေပညာတွေပြန်ထွက်လာမယ်လို့ယူဆပါတယ် creativity တော့တိတ်ပြီးတော့အဲ့ဒါကိုသဘောမပေါက်ကြသေးဘူးတက္ကသိုလ်ဆိုတာကတခြားတိုင်းပြည်ဗေဒိုင်းပြည်မှာပဲဖြစ်ဖြစ်သူ့မှာတာဝန်တစ်ခုရှိတာပေါ့နော်တစ်ခုကသင်ပေးဖို့ရယ်တစ်ခုကသူတည်တနာပြုဖို့ရယ်ဆိုတော့အခုကျောင်းတွေကသင်တာပေးနေတယ်သူတို့ရှေ့ကသူတေသနာပြုတယ်ဆိုတာလည်းမရှိဘူးကျောင်းတိုင်းကျောင်းတိုင်းမှာလည်းပဲသူတေသနာစာဆောင်တွေလည်းပဲထွက်မလာဘူးဆိုတော့အဲ့ဒီကိစ္စကဗမာပြည်ရဲ့ပညာရေးမှာတော်တော်လေးအခက်အခဲရှိနေတာပ
ါရန်ကုန်ဖွံ့ဖြိုးတိုးတက်ရေးအတွက်လက်ရှိကျုံနေရတဲ့အခက်အခဲတွေကဘာတွေပါလဲ
အဓိကအဖြစ်ကတော့အခုလက်ရှိရန်ကုန်မြို့ကတော့တိုးချက်မှုတွေတော့ကျွန်တော်အခုလုပ်နေပါတယ်ရန်ကုန်မြို့မှာအခုဧက2000လောက်ပေါ့လေဆိုတော့တိုးချက်မှုလုပ်နေပါတယ်ဒါမဲ့လေခုတစ်ခက်နေတာကနောက်တစ်ခုပြဿနာကဘာရှိလဲဆိုတော့ရန်ကုန်မြို့မှာစက်မှုဖွံ့ဖြိုးမှုကဏ္ဍကနှေးပါတယ်ရန်ကုန်မှာကအခုလူဦးရေတိုးတက်တဲ့နှုံထားကြတဲ့ခါကျတော့တခြားမြို့တွေတဲ့တော်၎င်းတပြေလုံးတိုင်းတာနဲ့တော်၎င်းရန်ကုန်မြို့ကတစ်နှစ်တစ်နှစ်မှာ 1.6 ရာခိုင်နှုံလောင်းနဲ့တိုးနေတော့ပူပြီးတော့မြင့်ပါတယ်ဆိုတော့အဲ့ဒီအတွက်ကအလုတ်ကင်ကလည်းပဲအခက်အခဲရှိပါတယ်ဆိုတော့အလုတ်ကင်ကစက်ယုံလုံယုံနေပေါ်လာတဲ့ကိစ္စကအခုပြီးခဲ့တဲ့3-4နှစ်မှာတော်တော်ကိုနည်းပါသေးတယ်ဆိုတော့အဲ့တော့လူတွေတော်တော်များများကအလုတ်ကင်မရှိတဲ့ခါကျတော့ဒါမှမဟုတ်အလုတ်ကင်ရှားတဲ့ခါကျတော့သူတို့အဲ့လိုဈေးရောင်းဈေးဝယ်ပေါ့ services sector လို့ခေါ်တဲ့ပံ့ပိုးမှုကဏ္ဍတွေမှာပဲလုံနေကြပြီးတော့တကယ်ကုန်ထုတ်လုပ်မှုကဏ္ဍမှာမလုံနေကြဘူးခင်ဗျဆိုတော့အဲ့ဒီကိစ္စကလည်းဘယ်မှာသွားပြီးတော့ဖြစ်နေလဲဆိုတော့မြေဈေးပေါ့သူတို့ပြစက်မှုဇုံအတွက်မြေဈေးကဟိုလွန်ခဲ့တဲ့5-6နှစ်လောက်တုန်းကအဲ့ဒီတုန်းကတော့ဆိုရ မျောမြင်ကြီးစွာနဲ့စက်မှုစုံတွေပေါ်ထုတ်မယ်ဆိုပြီးတော့ဒီက9000လောက်သူတို့မကလောက်ပေါ်ထုတ်ခဲ့တယ်ပေါ်ထုတ်ပြီမဲ့အဲ့ဒီပေါ်ထုတ်တဲ့မြေတွေကအခုကျတော့တချို့ပုဂ္ဂလိကကုမ္ပဏီတွေကသူတို့ကင်ထားပြီးတော့မြေတေကကိုသူတို့အကျန်းအဖြစ်3,000 5,000 ဘဝဉ္ဇဉ်လောက်နဲ့ရောင်းနေကြတယ်ဆိုတော့အဲ့ဒီအတွက်ကတော်လေးဟန်တာဖြစ်နေတယ
်ဒီအဟန်တာဖြစ်နေတဲ့မြေယာစီမံခန့်ခွဲရေးနဲ့ပတ်သက်ပြီးဘယ်လိုဖြစ်တင်တာပါလဲ
ဟိုဖြစ်ဖို့တင်တာကဗမာပြည်မှာလာပြီးတော့စေယုံအလုံးယုံတည်မယ်ဆိုလို့ရှိရင်ညာတို့ချက်ချင်းတည်ရမယ်ဘယ်နှစ်အတွင်းမှာစပြီးတည်မယ်ပြီးလို့ရှိရင်ကျွန်တော်တို့ရှိရလူဘယ်နှစ်ယောက်လောက်ကိုဆက်ပြီးတော့အသုံးချမယ်ဂရိနဲ့အဲ့လိုနဲ့လာပြီးတော့လုံနိုင်မယ်ဆိုလို့ရှိရင်သူတို့ကိုမြေကိုအလကားနီးပါးလောက်ပေးဖို့တင်ပါတယ်စကားမဟုတ်တော့မှ short ပေးလိုက်ပြီးတော့နောင်ကျမှကောက်မယ်ဆိုတဲ့စနစ်မျိုးပေါ့နော်အဲ့လိုမလုပ်ဖဲနဲ့အခုကျတော့ဟိုအထေကျုပ်စက်ယုံတယုံကအကျန်းအဖြစ်ဝန်ငွေ36,000 9,000 လောက်နဲ့ဆိုလို့ရှိရင်လူ1,000 လောက်ဒီမှာလာပြီးအလုပ်ရတယ်သူကတခါထပ်ပြီးတော့3,000 5,000 လောက်ကိုမြေတွက်ဝယ်ရမယ်ဆိုရင်သူ့ရဲ့ရင်းနှီးမြှုပ်နှံမှုရဲ့90%ခန့်နှုန်း80%ခန့်နှုန်းလောက်ကိုပေးနေရမယ်ဆိုတဲ့အခါကျတော့အဲ့ဒီမှာသူတို့ကလည်းပဲမလာဘူးဖြစ်နေတယ်ဆိုတော့အဲ့ဒီဟာကလည်းပဲအခက်အခဲတစ်ခုပါပဲဟိုလွန်ခဲ့တဲ့15နှစ်လောက်တုန်းကအဲ့ဒီကုမ္ပဏီတစ်ခုကသူကဧက9,000လောက်ကိုသူစက်မှုစုံပေါ်ဖို့ဆိုပြီးတာဝန်ယူလုပ်ခဲ့တယ်အဲဒါပေမဲ့လည်းသူတကယ်ကြတော့မလုပ်ခဲ့ဘူးမလုပ်ဘဲနဲ့အခုကျတော့မှသူကဈေးကြီးတင်ပြီးတော့ရောင်းနေတယ်ဒါက land speculation လို့ခေါ်တော့ပေါ့မြေပေါ်မှာမူတည်ပြီးတော့စီးပွားရှာအများထုတ်တဲ့ကိစ္စပေါ့နော်ဆိုတော့အဲ့ဒီကိစ္စကလည်းပဲထိထိရောက်ရောက်ဥပဒေနဲ့ပါနဲ့ဒါစီးဖို့လိုအပ်နေပါတယ်တခြားတိုင်းပြည်တော်တော်များများမှာတော့ land speculation ကဒုက္ခပေးပါတယ်တိုးတက်တဲ့တိုင်းပြည်တွေမှာဥပဒေတွေရှိပါတယ်သူသဖြင့်ကတော့မြေကိုဝယ်ထားတယ်ဘာမှမသုံးဘဲနဲ့ကင်ထားတယ်ဆိုရင်ခွန်တုပ်တွေပူပေးရတယ်ပေါ့နောက်တစ်ခါအဓိကကတော့အစိုးရကိုယ်တိုင်ကကင်ပြီးတော့မြေတွေကိုဖွင့်ပေးအောင်လုပ်မယ်ဖွင့်ပြအောင်လုပ်မယ်ပြီးတော့ land banking လို့ခေါ်တဲ့ဘဏ်သဘောမျိုးပေါ့လေမြေတွေအများကြီးကိုကင်ထားပြီးတော့သုံးမဲ့လူတွေကိုဖြည်းဖြည်းဖြည်းဖြည်းအဆင့်ချပေးမယ်ပေါ့နော်ဆိုတော့အဲ့ဒီလိုစနစ်တည်းကဘာပြေမှာအများကြီးလုပ်ဖို့လိုအပ်နေဘူ
းဒေါက်တာကျော်လတ်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်
သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48နဲ့ 50 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြေညာပေးပါဦးမယ်ရှင်
။ယူအန်နိုင်ငံနောက်မြောက်ဘက်ကအမေရိကန်တပ်ဖွဲ့ဝင်တွေရှိရာအဘဲမျိုးဘက်ကိုလက်နက်ကြီးတွေပြောင်းရွှေ့နေရယူနေတဲ့စစ်သွေးကြွတွေကိုအမေရိကန်စစ်တပ်ကဒီကနေ့ပဲပုံချဲတက်ခတ်ခဲ့ပါတယ်။မြို့ခုခံကာကွယ်နေတဲ့ကာဒစ်တပ်တွေကိုပစ်ခတ်နေတဲ့စစ်သွေးကြွတွေရဲ့လက်နက်ကြီးတပ်ဖွဲ့တွေရှိရာနေရာကိုလေဆာနဲ့ပြင်းထန်ရွေးချယ်တိုက်ခိုက်နေတဲ့ဘုံတန်ချိန်900လောက်ကျဲချခဲ့တဲ့အကြောင်းအမေရိကန်ပင်လယ်ကုန်စစ်ဌာနချုပ်ပြောခွင့်ရသူရေတပ်ဖွဲ့ချုပ်ကြီးဂျွန်ကာဗီကပြောဆိုခဲ့တာပါ။အစ္စလန်စစ်သွေးကြွတွေကိုအကန့်အသတ်နဲ့လေကြောင်းစစ်ဆင်ရေးဆင်နွှဲဖို့နဲ့ဒုက္ခသည်တွေကိုအစားအသောက်နဲ့ရေပြည့်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကတော့မနေ့တုန်းကပဲခွင့်ပြုမိန့်ပေးထားပါတယ်။တော်ရကြပြစ်ခတ်ရစေးသဘောတူညီချက်ကိုနောက်ထပ်တက်တန်းတိုးဖို့အစ်ချင်းနိုင်ငံကာယုံမြို့မှာဆွေးနွေးမှုတွေမအောင်မြင်ဖြစ်ခဲ့ရပြီးတဲ့နောက်ဒီကနေ့ပဲဟားမတ်စ်ဖွဲ့ကအစ္စရေးဘက်ကိုရော့ကက်ဒုံးကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့အစ္စရေးကလည်းဂါဇာဒေသကိုလေကြောင်းကနေစစ်တိုက်ဆိုသလိုတိုက်ခတ်ခဲ့ပါတယ်။တချို့ပြန်တိုက်ပွဲတွေကြောင့်ပထမဆုံးသေဆုံးခဲ့တာကတော့ဆယ်နှစ်သားယောက်ျားလေးတူပါ။ဒီကနေ့မနေ့ပိုင်းမှာအကုန်ဆုံးမဲ့82နှစ်ကြာပြစ်ရသဘောတူညီချက်ကိုဟားမတ်စ်စစ်သွေးကြွတွေဘက်ကစတင်ချူပေါက်ခဲ့တာလို့လည်းအစ္စရေးကဆွဆွဲခဲ့ပါတယ်။မြန်မာနိုင်ငံမှာဒီကနေ့စတင်ကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများတင်အာဆီယံနိုင်ငံကြီးဝင်ကြီးတွေရဲ့အစည်းအဝေးမှာတောင်တရုတ်ပင်လယ်ပြင်ပိုင်နက်နယ်မြေအငင်းပွားနေတဲ့ကိစ္စကိုအဓိကဆွေးနွေးကြဖို့ရှိနေပါတယ်။အာဆီယံနိုင်ငံကြီးဝင်ကြီးအစည်းအဝေးနဲ့ဆက်တဲ့ကျင်းပမယ်။အာဆီယံဒေသဆိုင်ရာလူမျိုးရေးဆွေးနွေးပွဲ AIF ကိုတက်ရောက်မဲ့အမေရိကန်နိုင်ငံကြီးဝင်ကြီးဂျွန်ကယ်ရီကတော့မြန်မာနိုင်ငံမှာပြည်ဝင်ပြောင်းလဲမှုတွေနဲ့လူခွင့်ရေးအခြေအနေတွေတိုးတက်အောင်အရှိန်မြင့်ဆောင်ရွက်ဖို့မြန်မာအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှုကကိုငင်းချမ်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA American တန်ရဲ့စနေနေ့မနေ့ဖက်အစည်းအဝေးတွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ24 32 40 48နဲ့50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.